Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်နိုဝင်ဘာလ17ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ရ9နိုင်အထိလိုက်သမီတာ24 40 51နဲ့လိုက်လမီတာ190တွေကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ရမင်းထုံးကတင်ဆက်ပေးသွားပါမယ်။American သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်း Joe Biden အနိုင်ရကြောင်းခမသမ္မတထားမှုတွေကိုလက်မခံဘဲတရားရေးဆိုင်ရာစိန်ခေါ်မှုတွေပြုလုပ်သွားမယ်ဆိုရဲသမ္မတ Donald Trump ရဲ့ရည်တည်ချက်ကိုအရေးကြီးတဲ့ Republican Party ကောင်ဆောင်တွေကထောက်ခံမှုပေးနေကြပါတယ်အထက်လက်တော်အမတ် Mitt Romney အပါအဝင်လက်ရှိ Republican အမတ်အနေငယ်နဲ့အရင် Republican တာဝန်ရှိသူတော်တော်များများကတော့ Joe Biden အနိုင်ရတာကိုအတိအမှတ်ပြုထားကြတာပါမဲပြည်တာနဲ့မဲရီတွေ့ရမှာပုံမှန်မဟုတ်တဲ့ဖြစ်ရပ်တွေဆဆွဲချက်တွေနဲ့ပတ်သက်ပြီးတရားရုံးကိုရှောက်ထားနေချိန်မှာသမ္မတဒေါ်နယ်ထရမ့်အနေနဲ့ရှုံးနေတာကိုမပြောချတင်သေးဘူးလို့ထိတ်တန့် Republican တွေဖြစ်တဲ့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော်လူများစုခေါင်းဆောင် Kevin McCarthy တို့ကပြောပါတယ်လောလောဆယ်မှာတော့သမ္မတ Trump ရဲ့တရားဥပဒေကိုရှောက်ထားခြင်းအမှုတွေတဲက၅ခုရှုံးနိုင်ခဲ့ပါတယ်။နိုင်ငံရဲ့တဝန်နောက်ထပ်ဒါဇင်နဲ့ချီတဲ့ဆုံးဖြတ်ချက်တွေကိုတရားသူကြီးတွေကချမှတ်ကြရလိမ့်မယ်လို့ခန့်မှန်းရပါတယ်။လက်ကျန်ရှောက်ထားချက်တွေတဲကတချို့ကလေးမှာသမ္မတ Trump အနိုင်ရနိုင်ကောင်းရနိုင်ပေမဲ့အဲ့ဒီမဲတွေကလောလောဆယ် Joe Biden အနိုင်ရထားတဲ့မဲရေအတွက်ကိုပြောင်းလဲပြစ်နိုင်လောက်အောင်လုံလောက်မှာမဟုတ်ဘူးလို့လည်း American နိုင်ငံရေးကြွန့်ကျင်သူတွေကခန့်မှန်းနေကြပါတယ်ခင်ဗျာ။American ကာကွယ်ရေးဝန်ကြီး Mark Esper တာဝန်ကတည်းကရက်ဆိုင်ခံလိုက်ရပြီးတရက်ကြာမှာပဲနောက်ထပ်ပြည်ထောင်ထိတ်တန့်အရာရှိတူရာထူးကလုတ်ထွက်ခဲ့ပါတယ်။သမ္မတ Donald Trump ကိုပြစ်ပို့တဲ့သူ့ရဲ့နှုတ်သက်စာမှာကာကွယ်ရေးဝန်ကြီးဌာနမူဝါဒရေးဆွဲရေးဆိုင်ရာဌာနကြီးအမြဲတမ်းအတွင်းဝန်အဖြစ်ခေတ္တတာဝန်ယူထားသူ James Anderson ကသူ့ရဲ့အောင်မြင်ခဲ့တဲ့လွတ်ဆောင်ချက်တချို့ကိုဖော်ပြထားပြီးတိုင်းပြည်အတွက်တာဝန်ထမ်းဆောင်ခဲ့ရတာကိုဂုဏ်ယူပြီးကြောင်းရေးသားထားပါတယ်။အစဉ်အလာရှိခဲ့တဲ့အတိုင်းတိုင်းပြည်ရဲ့ရေရှည်အောင်မြင်မှုကအခုအခါမှာပြည်သူဝန်ထမ်းတွေအနေနဲ့ကာကွယ်ဖို့ကြက်သစ္စာပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်တာမှုအပေါ်မှာမူတည်နေတယ်လို့လည်းသူကရေးသားထားပါတယ်။ကာကွယ်ရေးဝန်ကြီးဌာနမူဝါဒရေးရာဆိုင်ရာအကြီးအကဲဖြစ်သူ James Anderson အခုလိုရာထူးကမနှုတ်ထွက်ခင်တင်းတင်းလာနေတုန်းကတော့သမ္မတ Trump ကကာကွယ်ရေးဝန်ကြီး Mark Esper ကိုတာဝန်ကနေရက်ဆိုင်ကြောင်း Twitter မှာရေးသားခဲ့ပါတယ်။ဝန်ကြီး Esper ကိုနောက်နှစ်ဇန်နဝါရီလနောက်ပိုင်းဂျိုးဘိုင်ဒန်သမ္မတကျန်းသစ္စာကြီးဆိုပြီးတဲ့အချိန်အထိအသေးကူပြောင်းရေးကာလအတွင်းတာဝန်ဆက်ပြီးထမ်းဆောင်နိုင်မယ်လို့ခန့်မှန်းထားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ American သမ္မတရွေးကောက်ပွဲမှာအနိုင်ရထားတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ရဲ့ American အစိုးရအသစ်လက်ထက်မှာ American နဲ့ဥရောပသမ္မတကတို့အနေနဲ့ Atlantic ကမ်းနှစ်ဖက်မဟာမိတ်အဖွဲ့အစ်တစ်ခုဖွဲ့စည်းဖို့လိုအပ်တယ်လို့ဥရောပကော်မရှင်ဩဂတာ Ursula von der Leyen ကအင်္ဂါနေ့ကပြောပါတယ်
။ Our alliance is based on shared values and history, on a common belief in working together.
ကျမတို့ရဲ့မဟာမိတ်အဖွဲ့ဟာတူညီတဲ့သမိုင်းနဲ့တမိုးရဲ့အပေါ်မှာအခြေခံထားတာဖြစ်ကြောင်းပုံပြီးခိုင်မှငြိမ်းချမ်းပြီးတရားဝါပြောတဲ့ကမ္ဘာကြီးကိုတည်ဆောက်ဖို့အတွက်အတူလက်တွဲလုပ်ကိုင်ရမယ်ဆိုတဲ့တူညီတဲ့ယုံကြည်ချက်လည်းရှိကြကြောင်းနဲ့ပြောင်းလဲနေတဲ့ကမ္ဘာအခြေအနေအရလက်ရှိကမ္ဘာကြီးနဲ့ကိုက်ညီတဲ့ Atlantic ကမ်းတစ်ဖက်တစ်ချက်မဟာမိတ်အဖွဲ့ရဲ့လုပ်ငန်းစဉ်အသစ်ချမှတ်ဖို့အခြေကျရောက်နေပြီဖြစ်ကြောင်းEU ကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒါလီယန်ကပြောပါရယ် American နဲ့ဥရောပသမဂ္ဂအကြားပြန်လည်ပေါင်းစည်းရည်ရွယ်ရမှာဖြစ်တယ်လို့ Atlantic ကမ်းနှဖက်မဟာမိတ်အဖွဲ့အစ်ကိုပြန်လည်အသက်သွင်းရမှာဖြစ်ပြီးတဟာပိုပြီးအေးဆေးတဲ့ပုံတံကိုလက်ခံကျင့်သုံးမယ် American အစိုးရတဲ့နဲ့ EU အကြားတစ်ဖက်ဆွေးနွေးရမယ်အဓိကအကြောင်းအရာဖြစ်လာလိမ့်မယ်လို့လည်းအာဆူလာဗန်ဒါလီယန်ကပြောပါရယ်ဒါအပြင်ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ကမ္ဘာ့ကုန်သတ်ရေးအဖွဲ့တို့လိုနိုင်ငံပေါင်းစုံအဖွဲ့ကြီးတွေအင်အားချိနဲ့မှုစီကိုဦးတည်နေတဲ့လမ်းကြောင်းကိုပြုပြပြောင်းလဲမှုတွေပြုလုပ်ပြီးပြောင်းလဲပြစ်ဖို့လိုတယ်လို့လည်း EU ကော်မရှင်ဥက္ကဋ္ဌကပြောပါရယ်။ဥရောပသမဂ္ဂဆိုင်ရာတာမတ်ကြီးတွေကိုမိန့်ခွန်းပြောကြားရင်းဂျာမန်ကာကွယ်ရေးဝန်ကြီးဟောင်းဖြစ်တဲ့ EU ကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒါလီယန်ကဂျိုးဘိုင်ဒန်နဲ့ကမလာဟာရစ်တို့ကိုချီးကျူးကောက်ယူစကားပြောကြားခဲ့ပေမဲ့သမ္မတဒေါ်နယ်ထရမ့်အကြောင်းကိုတော့ထက်သွင်းပြောကြားသွားတာမရှိပါဘူးခင်ဗျာ။COVID-19 ကာယောဂါကိုတုံ့ပြန်ရင်ဆိုင်ရာမှာသိပ္ပံနည်းပညာဖူးပေါင်းအဖြေရှာမှုနဲ့စီးလုံးညီညွတ်မှုတွေလိုအပ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကနိုင်ငံတကာအသိုင်းအဝိုင်းကိုပြောကြားလိုက်ပါတယ
် Our only hope is science, solutions and solidarity
ကျွန်တော်တို့ရဲ့တခုတည်းသောမျှဝင့်ချက်ကသိပ္ပံနီလာဖူပေါင်းအပြေရှာမှုနဲ့စီလုံးညီညွတ်ပဲဖြစ်ပါတယ်ဒါကိုအစကတည်းက WHO ကဆောင်ရွက်နေတာဖြစ်ပါတယ်ကျွမ်းကျင်သူထောင်နဲ့ချီဖူပေါင်းဆောင်ရွက်နေကြသလိုအစိမ့်သိပ္ပံနီလာတွေနဲ့တွေ့ရှိချက်တွေကိုလေ့လာသုံးသပ်ပြီးအညွန့်ချက်တွေနဲ့အညီသုတေသနပြုလို့ဆောင်ရွက်နေတာဖြစ်တယ်လို့ WHO အကြီးအကဲကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့83ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးဖွင့်ပွဲမှာ WHO ညွှန်ကြားမှုဒက်ဂရော့စ်အာဒနမ်ကဗီဒီယိုကနေတဆင်ခုလိုပြောကြားသွားတာဖြစ်ပါတယ်။ခရယောဂါတိုက်ဖြတ်ရေးအားနည်းတဲ့နိုင်ငံတွေကိုယောဂဆန်တရေးကရိယာ test kit တန်120ကျော်နဲ့နှာခေါင်းဆီးနဲ့လက်အိတ်တွေကစားလို့တခြားရေးကြီးပစ္စည်းတန်းနဲ့ချီကိုဖြန့်ဝေပေးခဲ့ပေမဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးစောင့်ရှောက်မှုစနစ်မှာယင်းမြို့နယ်မှုတွေပုံမလိုအပ်နေသေးတယ်လို့လည်းသူကပြောပါတယ်။အခုချိန်ထိကမ္ဘာတဝန် COVID-19 ကူးစက်သူတန်း90နီးပါးနဲ့သေဆုံးသူက1.2တန်းကျော်ရှိပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ရဲ့83ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးကိုနိုဘာလ9ရက်နေ့ကနေ14ရက်နေ့အထိဗီဒီယိုကတဆင့်ကျင်းပပြုလုပ်နေတာဖြစ်ပါတယ်ခင်ဗျ။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.3 ညဒိုင်းလိုမီတာ40 kHz 9.3 ညဒိုင်းလိုမီတာ51 kHz 5805နဲ့ဒိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင်မင်္ဂလာပါနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်နားဆင်ရမှာပါရှင်ကျမအင်ဂျင်နိုင်ပါလက်ရှိထွက်ပေါ်လာနေတဲ့2020ရွေးကောက်ပွဲရလဒ်တွေမှာအငင်းပွားစရာတွေရှိနေပြီးဥပဒေနဲ့မညီတာတွေရှိနေကြောင်းအထောက်အထားအခိုင်အလုံးမပြဘဲကြံ့ခိုင်ဖွံ့ဖြိုးရေးပါတီ USDP ဥက္ကဋ္ဌဦးတန်းထေကမနေ့အင်္ဂါနေ့ကပြောကြားခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့ကပြုလုပ်ခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့ပါတီရဲ့ Facebook ကနေအင်္ဂါနေ့ကထုတ်လွှင့်တဲ့ USDP ဥက္ကဋ္ဌဦးတန်းထေရဲ့ဗီဒီယိုမိန့်ခွန်းမှာရွေးကောက်ပွဲဖြစ်စဉ်မှာဥပဒေနဲ့မညီတဲ့အငင်းပွားပွဲရာလုပ်ရက်တွေကြောင့်တရားရေးလမ်းကြောင်းကနေရင်ဆိုင်ဖို့ရှိနေကြောင်းအခုလိုပြောကြားခဲ့ပါတယ်
။ကျွန်တော်မဲပေးခြင်းလုပ်ငန်းစဉ်နဲ့ပြီးဆုံးသွားတဲ့ဖြစ်စဉ်ဒီတစ်ခုလုံးဟာဥပဒေနဲ့ညီဖြစ်သလားမဖြစ်ဘူးလားဆိုတာတော့အငင်းပွားပွဲရာညောင်များစွာရှိခဲ့တယ်ရှိနေစေဆက်ပြီးတော့လည်းအထောက်အထားတွေထွက်ပေါ်နေစေဖြစ်တော့ဒီခီးဟာမပြီးသေးနိုင်တဲ့အလားမဆုံးနိုင်သေးတဲ့ခီးရှိဖြစ်မယ်လို့ကျွန်တော်ကြံကြားနေပါတယ်။ဒါကြောင့်မလို့ဥပဒေနဲ့အညီဖြစ်တဲ့ညတာတဲ့ဒီကောက်ပဲအဖြေဖြစ်အောင်ကျွန်တော်တို့ကဥပဒေနဲ့အညီဆက်ပြီးကြိုးစားသွားမှာဖြစ်ပါတယ်
။ဒီတိုင်းဒီလုံးနောက်ဆုံးမဲစင်းရလက်တွေကိုမတိရသေးပေမဲ့လက်ရှိစီးရင်တွေအရပြည်သူ့လွှတ်တော်ကစုစုပေါင်း315နေရာမှာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD က240ရနေပြီးအမျိုးသားလွှတ်တော်မှာတော့စုစုပေါင်း162နေရာမှာ113နေရာကို NLD ကရရှိထားပါတယ်။မြို့နယ်ကိုမြို့နယ်အပါအဝင်နေရာအများအပြားရွေးကောက်ပွဲဖြတ်သိမ်းခံခဲ့ရတဲ့ရခိုင်ပြည်နယ်မှာကျင်းပခဲ့တဲ့အချို့မဲဆန္ဒနယ်မြေတွေမှာရခိုင်မျိုးသားပါတီ ANP ကိုယ်စားလှယ်တွေမဲအနိုင်ရခဲ့တဲ့အတွက်ပြည်နယ်လွှတ်တော်မှာ ANP ပါတီကအများစုနေရာမှာရှိနေမယ်လို့သုံးသပ်ချက်တွေရှိနေပါတယ်။အလားတူရှမ်းနယ်ကယားပြည်နယ်မှာလည်းတိုင်းသားပါတီကိုယ်စားလှယ်လောင်းတွေအများစုမဲအနိုင်ရရှိခဲ့ပါတယ်ရှင်။ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုအဆုံးဖြတ်ဥပဒေ2020ကိုဒီသတင်းပတ်အတွင်းအမေရိကန်အောက်လွှတ်တော်မှတင်သွင်းဖို့ရှိနေပါတယ်။ဒါဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုအဆင့်ထိကျူးလွန်ခဲ့တယ်ဆိုတာအမေရိကန်အစိုးရဘက်ကတတ်မှတ်ခေါ်ဖို့တုံ့ဆွဲဖို့လွှတ်တော်ကပိုးပြီးဖိအားပေးတာဖြစ်တယ်လို့ Washington DC အခြေဆိုင် International Campaign for the Rohingya အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Simon Billiness က VOA ကိုပြောပါတယ
်။ So it's a way of puttingmore congressional pressure
ဒါကရိုဟင်ဂျာကိစ္စမှာလူမျိုးတုံးတက်ပြတ်မှုဆိုတာကိုသတ်မှတ်ဖို့အမေရိကန်အစိုးရကိုလွှတ်တော်ဘက်ကပိုးပြီးဖိအားပေးတဲ့နည်းလမ်းဖြစ်ပါတယ်။အားလုံးသိကြပြီးတဲ့အတိုင်းပဲလွန်ခဲ့တဲ့လတွေတုန်းကအောက်နဲ့အထက်လွှတ်တော်အမတ်တွေစုပေါင်းထားတဲ့အဖွဲ့ကနေနိုင်ငံတိုင်းဝန်ကြီးပွန်ပီယိုကိုဒီကိစ္စနဲ့ပတ်သက်လို့အိတ်ဖွင့်ပေးစာရေးသားပေးပို့ပြီးမေးခွန်းထုတ်ဖိအားပေးခဲ့ပါတယ်။အခုတော့အောက်လွှတ်တော်ကလည်းဖိအားတွေပိုးပြီးပေးလာတဲ့သဘောပါလို့ Simon Billiness ကပြောသွားတာပါ။အမေရိကန်အစိုးရကိုဖိအားပေးမဲ့ဒီဥပဒေမူကြမ်းကိုလာမယ့်ကြာသပတေးနေ့အောက်လွှတ်တော်အစည်းအဝေးမှာတင်သွင်းဖို့ရှိတယ်လို့ခန့်မှန်းထားကြောင်း Simon Billiness ကဆိုပါတယ်။ပါတီနှစ်ဖက်လုံးကဥဆောင်တင်သွင်းမဲ့အောက်လွှတ်တော်အမတ်တွေကတော့ Michigan Democrat အမတ် Andy Levin, Ohio ပြည်နယ် Republican အမတ် Steve Schaubo နဲ့ New York ပြည်နယ် Democrat အမတ် Elliot Engel တို့ဖြစ်ပါတယ်။ ဒီဥပဒေကြမ်းကိုစက်တင်ဘာလနှောင်းပိုင်းကလည်းအထက်လွှတ်တော်မှမက်ဆာချူးဆက်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒဝတ်မာကေးဦးဆောင်ပြီးတော့လည်းတင်သွင်းခဲ့ပါတယ်။လက်ရှိသမ္မတဒေါ်နယ်ထရန့်အဆိုရကတော့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဆိုတာကိုပဲတရားဝင်သုံးနှုန်းထားတာဖြစ်ပါတယ်။ရိုဟင်ဂျာအသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့လူမျိုးတုံးတပ်ဖြတ်မှုကျွလွန်တဲ့အဆင့်ထိမရောက်ခဲ့ပေမယ့်စစ်ရာဇဝဲမှုကျွလွန်မှုတွေရှိခဲ့ကြောင်းနိုင်ငံတကာခုံရုံး ICJ မှထွက်ဆိုထားပါတယ်။မြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 အတည်ပြုလူနာအရေအတွက်1266ယောက်ရှိကြောင်းအတည်ပြုလိုက်တာကြောင့်63,241ယောက်ရှိပြီဖြစ်ပါတယ်။24နာရီအတွင်းသေဆုံးသူ24ယောက်ရှိတဲ့အတွက်အခုချိန်ထိသေဆုံးသူပေါင်းဟာ1461ယောက်ရှိသွားပြီဖြစ်ပါတယ်ရှင်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာသူအနိုင်ရကြောင်းပြီးခဲ့တဲ့စနေနေ့ကဂျိုးဘိုင်ဒန်ကြေညာခဲ့ပြီးတဲ့နောက်အာရှနဲ့အာဖရိကမှာရှိနေတဲ့ဒုက္ခသည်တွေအတွက်မျှော်လင့်ချက်တွေမြင့်တက်လာခဲ့ပါတယ်။အဲ့ဒီထဲမှာမလေးရှားရောက်မြန်မာဒုက္ခသည်တွေလည်းပါဝင်ပါတယ်။သူတို့ရောက်ရှိနေတဲ့နိုင်ငံတွေမှာအလုပ်လုပ်ခွင့်ပညာသင်ကြားခွင့်မရကြတဲ့ဒုက္ခသည်တွေအတွက်ဘိုင်ဒန်သမ္မတတက်တန်းအတွင်အမေရိကန်မှာအခြေချခလုံးကွင်းရဖို့မျှော်လင့်ချက်တွေရှိလာခဲ့ကြတာပါ။လူသိညာတဲ့တတိယနိုင်ငံမှာအခြေချခုံလုံခွင့်ရရေးလုပ်ငန်းစဉ်အရနေရက်ကိုပြန်လို့မရသူတွေဒါမှမဟုတ်နိုင်ငံရေးခုံလုံခွင့်တောင်းခံသူတွေအပါအဝင်ထောင်ပေါင်းများစွာသောဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့နှစ်ပေါင်းအတော်ကြာကလေးကလက်ခံခဲ့တာဖြစ်ပါတယ်။ဒါပေမဲ့သမ္မတဒေါ်နယ်ထရန့်တာဝန်မယူခင်2016ခုနှစ်ကနေသူ့သက်တမ်းကာလ2019ခုနှစ်အထိဒုက္ခသည်တွေကိုလက်ခံခဲ့တဲ့အရေအတွက်ဟာ15,000ကနေ3,000ထိရော့ကျသွားခဲ့တာပါ။ဒါပေမဲ့ဘိုင်ဒန်ကတော့သူသမရဖြစ်လာရင်ဒီလိုဒုက္ခသည်ဥယျာဉ်လျှော့ပြီးခေါ်ယူတာကိုဖျက်သိမ်းမယ်လို့ကတိပေးထားပါတယ်ရှင်။ဗုဒ္ဓဘုရားနေနေခင်တရင်အစီအစဉ်ကိုနားဆင်ကြတာပါ။အခုတော့တရင်လွာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါရှင်
။တောရရှင်များရှင်ကျမသိန်းကြီးထိုက်ပါရွေးကောက်ပွဲမှာလက်ရှိအာဏာရ NLD ပါတီကအများစုအနိုင်ရနေပြီးရွေးကောက်ခံကိုယ်စားလှယ်တွေကရှေ့လုပ်ငန်းစဉ်တွေကိုကြီးညာနေချိန်မှာပဲအတိုက်ခံပြည်ထောင်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့ဒီရလက်တွေကတရားဝင်မဟုတ်သေးဘူးလို့ပြောဆိုလိုက်ပါတယ်။လွတ်တော်တဲ့ကစစ်တပ်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုမလိုပဲအစိုးရဖွဲ့နိုင်ရေးအတွက်လိုအပ်တဲ့ပြည်ထောင်စုလွှတ်တော်အမတ်နေရာအနည်းဆုံး322နေရာကိုကျော်လွန်ပြီးပြည်ထောင်စုလွှတ်တော်အမတ်နေရာစုစုပေါင်း350နိုင်နေပြီလို့လက်ရှိအာဏာရ NLD ပါတီကကြေညာထားပါတယ် NLD ပါတီရဲ့လွှတ်တော်300အတွက်ဝင်ရောက်ရှင်ပြိုင်သူကိုစလဲ1100ကျော်ထဲမှာ2ဦးသာပါတဲ့မွတ်စလင်ကိုစလဲ2ဦးစလုံးလဲအခုရွေးကောက်ပွဲမှာအနိုင်ရထားပါတယ်အသက်33နှစ်အရွယ် NLD ရဲ့ဗဘဲတန်းမြို့နယ်ကိုစားပြုရွေးကောက်ခံရတဲ့ဦးစီသူမောင်ကတော့ဘာသာပေါင်းစုံအတွက်သူအလုံးလုံးမယ်လို့ဂရုပြုပြောဆိုလိုက်ပါတယ်
အဲ့တော့ကျွန်တော်တို့ဒီမျိုးနယ်မှာရှိတဲ့ကျွန်တော်ဘာသာပေါင်းစုံအတွက်လုပ်ရမယ်။ဒါပေမဲ့ဟိုဒီမျိုးနယ်မှာရှိတဲ့လူဖွဲ့စည်းတစ်ခုဟာခွဲခြားဆက်ဆံခံနေရတယ်ဆိုရင်ဖိနှိပ်ခံနေရတယ်ဆိုရင်သူမဟုတ်လူဖွဲ့ချိုးဖောက်ခံနေရဆိုရင်အဲ့ဒီအတွက်ကိုကျွန်တော်တို့ကာဝေးပေးလို့မှကျွန်တော်တာဝန်ရှိတယ်
။ပြီးခဲ့တဲ့လွှတ်တော်9နှစ်တာကာလတုန်းကတော့ NLD ကရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်တွေထဲမှာမွတ်စလင်ကိုယ်စားလှယ်တဦးမှမထည့်ခဲ့ပါဘူး။အခုရွေးကောက်ပွဲမှာတော့မန္တလေးမှာဒေါ်ဝင်းမြတ်မြတ်နဲ့ရန်ကုန်မှာဦးစီသူမောင်2ဦးကိုထည့်ခဲ့တာပါ။ရွေးကောက်ပွဲဝင်ဖို့ပြင်ဆင်ကြတဲ့ကကိုယ်ခွင့်ယုံကြည်မှုကိုအခြေခံပြီးစန့်ကျင်ခံခဲ့ရတာလို့ဦးစီသူမောင်ကပြောပါတယ်
။အဲ့တော့ကျွန်တော်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းစပြီးပါပြီဆိုတဲ့ကကျွန်တော်မှာအများကြီးတိုက်ခိုက်ခံရတာရှိတယ်။သတင်းသူသတင်းသမားတွေအများကြီးနေပေါ့။ပထမဦးဆုံးစပြီးကြုံရတာကတော့ကလားစီသူမောင်ဆိုတဲ့နဲ့စပြောတော့တာပဲ။ဟိုမွတ်စလင်ကွန်မြူနတီထဲမှာပဲအဲတချို့ဗလာကြီးကကျွန်တော်ပြန်ထိုးနေတာရှိတယ်။ဟိုစီတူမောင်ကငါးကြိမ်တော့ဖျားဥယူတဲ့သူမဟုတ်ပါဘူးလို့စီတူမောင်ကအဲယုံကြည်မှုကင်းမဲ့သူပါလို့ तू ကလိုင်းကြောင်ပါလို့
NLD ပါတီဘက်ကတော့ကိုစလဲရီထံကရယူထားတဲ့မေးရလအချက်လက်တွေပေါ်အခြေခံပြီးအနိုင်ရကိုစလဲအရေးအတွက်ကိုထုတ်ပြန်ထားတာပါရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်အနိုင်ရကိုယ်စားလှယ်စည်းတွေကဆက်ပြီးထုတ်ပြန်နေသေးဖြစ်ပြီးအားလုံးပြည်ဖို့ဒီသတင်းပတ်ကုံလောက်ထိအချိန်ယူရမယ်လို့ခန့်မှန်းထားကြပါတယ်။လုံးလုံးစဲအချိန်ဤရတော့ NLD ပါတီက2015ရွေးကောက်ပွဲထက်ပိုပြီးအောင်မြင်မှုရနေပြီးအတိုက်ခံ USDP ပါတီကတော့2015ကအနိုင်ရမှုအောက်ကိုရော့ချနေတဲ့အနေအထားပါ USDP ပါတီဥက္ကဋ္ဌဦးတန်ချေကတော့အခုရလက်တွေကတရားဝင်မဟုတ်သေးကြောင်းဆက်လက်ရေးတွက်နေသေးဖြစ်ကြောင်းအငင်းပွားပွဲကိစ္စတွေနဲ့အမြောက်အများရှိကြောင်းအင်ကာနီကသူ့ရဲ့လူမှုကွန်ရက် Facebook ကနေပြောပါတယ်
ဘယ်လိုပဲဖြစ်ပါစေ
ပါတီကောင်းဆောင်တယောက်အနေနဲ့တော့နောက်ဆုံးဆက်ပေါ်လာတဲ့ရလက်အတွက်တောင်းယူရမှာဖြစ်ပါတယ်။ဒီကအဲ့ဒါမိမိတို့မျှော်မှန်းတဲ့အဆင့်ထိအောင်ရခြင်းမရခြင်းအပေါ်မှာအဲ့ဒါပါတီကောင်းဆောင်နဲ့တောင်းရှိတယ်လို့ပဲခံယူပါတယ်။
ရွေးကောက်ပွဲလုပ်ငန်းစဉ်တခြားလုံးမှာတရားဥပဒေနဲ့မညီတဲ့ကိစ္စတွေရှိတယ်လို့လဲ USDP ပါတီဥက္ကဋ္ဌဦးတန်းထေကဆွဆွဲပါတယ်
။ဥပဒေပြင်ပကဖြစ်နေတဲ့ကိစ္စအားလုံးကိုဥပဒေနဲ့အညီဖြစ်အောင်ကျွန်တော်ဆက်ပြီးတော့ကြိုးစားရပါဦးမယ်။ကြိုးလဲကြိုးစားနေပါ
။ဥပဒေပြင်ပကိစ္စတွေလို့ USDP ပါတီဥက္ကဋ္ဌဘက်ကတုံ့နှုံသွားပေမဲ့ဘယ်မဲဆန္ဒနယ်တွေအတွက်ဆောင်ရွက်နေတယ်လဲဆိုတာကိုတော့အသေးစိတ်မပြောပါဘူး။ရွေးကောက်ပွဲကာလတခြားလုံးလုပ်ငန်းစဉ်လွှဲမှားမှုအထောက်အထားတွေကိုလည်းပါတီထောက်ခံသူတွေအနေနဲ့စုစည်းပြီးပါတီကိုပေးပို့ချဖို့လဲ USDP ပါတီဥက္ကဋ္ဌကတိုက်တွန်းသွားပါတယ်။2020ပြည်နှစ်ရွေးကောက်ပွဲဆောင်ကြည့်သူတွေကတော့ရွေးကောက်ပွဲကျင်းပတာတွေမှာအားနည်းတဲ့တချို့ရှိပေမဲ့လည်းပြဿနာကြီးတွေမရှိကြောင်းသုံးသပ်ထားပါတယ်ရှင်။ကျမတင်ကြီးထိုက်ပါ
။မြန်ကြိုင်းလုပ်ငန်းစဉ်ကိုအများဆုံးဆက်လက်ဆောင်ရွက်ဖို့တမ်ဘရော်ရဲ့တိုက်တွန်းချက်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတုံ့ပြန်ချက်တွေကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။အထွေထွေရွေးကောက်ပွဲကိုအောင်မြင်မြင်ကျင်းပနိုင်ခဲ့ပြီးCOVID-19 ကာယောဂါကိုအတိုင်းအတာတစ်ခုထိထိန်းချုပ်နိုင်ပြီဖြစ်တာကြောင့် NCA ခေါ်တနိုင်ငံလုံးအပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအပြင်မထူးရသေးတဲ့အဖွဲ့တွေကိုပါငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအများဆုံးဆက်လက်ဆွေးနွေးဖို့လိုအပ်ကြောင်းတမ်ဘရော်ကတင်းလာနေမှာပဲထုတ်ပြန်လိုက်တာပါ။တစ်ချိန်တည်းမှာပဲအဖွဲ့ဝင်9ဦးပါတဲ့တမ်ဘရော်ငြိမ်းချမ်းရေးဆွေးနွေးမှုကော်မတီကိုဖွဲ့စည်းလိုက်ပြီးဒီကော်မတီကNCA လက်မှတ်ထိုးအဖွဲ့တွေနဲ့ငင်းကြရေးပုံမခိုင်မာအောင်လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့လည်း NCA လက်မှတ်ရေးထိုးသည့်အထိဆက်လက်ဆွေးနွေးဖို့နောက်ထောက်ရငင်းကြရေးရသည့်အထိဆက်လက်ဆွေးနွေးသွားဖို့ထုတ်ပြန်ထားပါတဲ့ဒီထုတ်ပြန်ချက်အပေါ်မှာ NCA လက်မှတ်မရေးထိုးသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတက်အိုက်ကျော်ကအခုလိုပြောဆိုပါတဲ့
ဒီဆွေးနွေးမှုကတော့လဝေကကျွန်တော်ရတဲ့ချက်ကဆွေးနွေးပွဲကတော့ကျွန်တော်မိသားအကျုပ်ဆိုရဲကျွန်တော်မျက်နှာတာအသင့်ပြရှိတယ်
။မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကတ် AA ရခိုင်စတဲ့လက်နက်ကိုင်အဖွဲ့တွေဟာ bilateral call နှစ်ဖက်အပြည့်အသဘောတူစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကကျောင်းနိုင်ငံမှာနောက်ဆုံးအလွတ်သဘောဆွေးနွေးခဲ့ပြီးCOVID-19 ကာယောဂါကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်းခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံမှာမဆွေးနွေးမီကျိုင်းတုံမှာဆွေးနွေးခဲ့စဉ်ကမြောက်ပိုင်းဖွဲ့တွေဘက်ကတောင်းဆိုထားတဲ့နှစ်ဖက်အပြည့်အစုံချုပ်လက်မှတ်ရေးထိုးပြီးရင်တိုက်ပွဲတွေပြန်မဖြစ်စေရေးအတွက်ဂျာကန်စောင့်ကြည့်ရေးအဖွဲ့ထားရှိဖို့နဲ့တက်နေရာချထားရေးကိစ္စတွေကိုတမ်ဘရော့ဘက်ကလက်ခံခဲ့တဲ့နောက်ဆွေးနွေးပွဲဟာလမ်းကြောင်းပျောက်ခဲ့ရကြောင်းနဲ့အခုတစ်ချိန်ထပ်မံဆွေးနွေးရင်လည်းအလွတ်သဘောစတင်ဖို့များကြောင်းဗိုလ်မှူးတိုက်ကျော်ကပြောပါတယ်
ဒီခုပြန်ပြန်ဒီမှာစနော်လမ်းကြောင်းတစ်ခုပြန်ရှာအောင်မနော်ဒီလမ်းကြောင်းတစ်ခုပြန်ပြန်သွားကြမလဲအလူတဘောပဲဖြစ်မှာပေါ့မှာ
ပြီးခဲ့တဲ့လပိုင်းတွေကတမ်ရော်နဲ့ကြောင်မဲမျိုးနယ်အတွင်းတိုက်ပွဲတွေဖြစ်ခဲ့တဲ့ RCSS ကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီကတော့ပြည်တော်စုငင်းကြဲညီလာခံဆုံးဖြတ်ချက်အတိုင်းဆွေးနွေးဖို့ရှိနေကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးဆိုင်ခန်းဆိုင်ကပြောပါတယ်
ကျွန်တော်တို့ RCS တပတ်ထားချက်တော့ရှင်းပါတယ်ကျွန်တော်တို့ဒီနယ်အကတ်အပိုင်းတုံးအစပိုင်းတုံးအတိုင်းနဲ့ကျွန်တော်တို့လောက်ဆောင်သွားမှာခင်ဗျာ။နောက်ပိုင်းရှိရင်တခုချက်တော့ဒီ EO နဲ့ PPSD နဲ့သွားမှာလေနော်။ဒီနောက်တစ်ပိုင်းကျတော့သူကဒီ RCS နဲ့ဒီ bilateral နဲ့သွားမှာပေါ့။ကဲအဲ့ဒါတော့စီစဉ်တော့စီစဉ်ထားကြမှာတိကျတော့ရက်တိကျမရှိတော့ကျွန်တော်လည်းပြောလို့ပြပါ့
။အစိုးရငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလားမောင်ရွှေကတော့ RCSS လို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးတာကိုဒီလကုန်ပိုင်းလောက်မှာစတင်နိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။ဒီငင်းချမ်းရေးဖြစ်စဉ်ကတော့ဒီချုပ်ကိုလည်းဒီနေ့အကောက်3မှာလည်းတပ်ပြီးဆောင်ရမယ်ပြောရပြာဒီကောက်ပွဲအကြောင်းမှာဆက်ဆွေးနွေးရမယ်ဟာရပြထားလို့ရှိပါတယ်အခုလည်းဒီကောက်ပွဲကြီးရဖြစ်တဲ့အတွက်ဒါတွေကကိုကလေးကောက်တယ်နဲ့ဆက်ဆွေးနွေးရမယ်မင်းနဲ့ဆွေးနွေးပြီးတော့နည်းနည်းအဖြေရလို့ပြောနေတယ်အဲဒီထိုးကြအတူတူနဲ့ဂရန်ဂျာဂျာပြီးတဲ့နောက်ပိုင်းမှာဆက်ဆံရပန်းနာအပေါ်ကြီးတယ်မှာလည်းဒါတွေရပြုလုပ်နေတယ်ပြီးရင်တော့လည်းဒီကမကုန်ဘူးမှာ PPSC ကသူတို့ရဲ့အစီအစဉ်တွေရှိတယ်။ဒါပြီးရင်တော့ကျွန်တော်တို့ဆက်ပြီးတော့အဆွေးမိတ်နိုင်ဖို့ပြောရတယ်လား။
NCA လက်မှတ်မထိုးသေးတဲ့မြောက်ပိုင်းအဖွဲ့တွေအနေနဲ့ကတော့တရုတ်ပြည်မှာရောမြန်မာပြည်မှာပါ COVID-19 ကာယောဂါကိုတစုံတရာထိန်းချုပ်နိုင်ပြီဖြစ်တာကြောင့်အများဆုံးတွေးဆုံနိုင်မယ်လို့ယူဆကြောင်းသူကပြောပါတယ်။တ ကင်မရာဘက်ကတော့ကိုဗစ်ကာယောဂါကာကွယ်ထိန်းချုပ်ရေးအထွေထွေရွေးကောက်ပွဲကျင်းပရေးနဲ့ထောင်ရငင်းချမ်းရေးဖော်ဆောင်ဖို့အတွက်အကျန်းသက်အဖွဲ့အစည်းတွေရဲ့ဒေတာကလွဲလို့ကြံဒေတာတွေကိုနိုဝင်ဘာလကုန်ထိစီးရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်းကြောင်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းမှာမိအဖွဲ့မှာပါဝင်တဲ့ TNLA တအန်းပလောင် MNDAA ကိုကန့်နဲ့ AA ရခိုင်စတဲ့ညီတော်မဟာမိတ်၃ဘွဲ့ရဲ့အပြည့်အစုံညီညာချက်ကတော့ဒီလ၉ရက်နေ့မှာကုံဆုံးခဲ့ပြီဖြစ်ပါတယ်။ဒီလိုနှစ်ဖက်ကအပြည့်အစုံကြောင်းထုတ်ပြန်ထားပေမဲ့ရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားတာရှိခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
။ကလင်းကလေးနေတော့ကကျင်းပပြီးစီးသွားတဲ့ရွှေကောက်ပွဲမှာကူညီဆောင်ရွက်ပေးခဲ့ကြတဲ့ကျောင်းဆရာဆရာမတွေကိုဗစ်ကပ်ရောဂါကူးစက်မှုကိုစိုးရိမ်ရတာကြောင့်စစ်ဆေးဖို့တိုက်တွန်းနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ရွှေကောက်ပွဲအတွက်မဲယုံတွေမှာတာဝန်ယူခဲ့ကြတဲ့ဆရာဆရာမတွေလူအများနဲ့ထိတွေ့ဆက်ဆံခဲ့ရတာကြောင့်ကပ်ရောဂါကူးစက်မှုရှိမရှိစစ်ဆေးပေးဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်။မဲယုံတင်အစင်းစင်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ဆရာဆရာမတွေနဲ့အခြားတာဝန်ရှိသူတွေအားလုံးကိုကျန်းမာရေးအတွက်လုံခြုံစိတ်ချမှုရှိစေဖို့အာခေါင်တုတ်ပတ်နမူနာယူစစ်ဆေးတဲ့အစီအစဉ်တွေလုပ်ပေးဖို့အကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရောဂါကူးစက်မှုအန္တရာယ်ရှိတဲ့အတွက်မဲယုံမှာတာဝန်ယူခဲ့ကြတဲ့ပညာရေးဝန်ထမ်းတွေကိုစစ်ဆေးဖို့တိုက်တွန်းခဲ့ရတာလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အတွင်းမှဒေါက်တာဇော်မျိုးလိုင်ကပြောပါတယ်
။ကာလကလည်းဒါကခါရင်းရနဲ့မပြူသေးဒီကိုဗစ်ကာလဖြစ်တယ်။ကိုဗစ်ကာလဖြစ်နေတော့ကျွန်တော်ဝင်းကြီးဌာနကနေတစ်ချက်ပေါ့ဝင်းကြီးဌာနဆိုပညာရေးဝင်းကြီးဌာနလုပ်ပေးဖို့တော့ကျွန်တော်တို့ဟိုကြောင်းကြားထားတာပေါ့เนาะတောင်းဆိုထားတာရှိပါတယ်ဒါပေမဲ့အချိန်နေရတော့ကျွန်တော်တို့တောင်းဆိုတာလည်းနောက်ကျတယ်ဟိုဖြစ်တင်တော့မူလတွေကလည်းဒီကော်မရှင်အစင်းစင်းကတူပြီးတော့ဘာလို့စီစဉ်ပေးတင်နေပေါ့เนาะအဲ့တော့အဲ့နှစ်ခုအချိန်နေကြောင်းအားလုံးကတော့ကျွန်မအများစုကဟိုအင်ဂျင်ရောက်ကုန်ရပြီအဲ့တော့ဟိုခုချိန်မှာဆိုရင်လည်းဆက်ပြီးတော့စစ်မယ်ဆိုလည်းစစ်လို့ရပါသေးတယ်ဟုတ်တယ်လေအဲဒီမှဖြစ်တဲ့မှုကတော့အရင်မိသားစုတွေမှာဖြစ်တဲ့မှုကတော့ဖြစ်သွားပြီပေါ့နော်မိသားကတော့ကျွန်တော်တို့ကလည်းတိုင်းရဲ့ကျမ်းမာရေးဌာနကိုတောင်းဆိုတာတဲ့ကျွန်တော်တို့မှလည်းကျွန်တော်တို့ဒီဟိုသက်သွေးလမ်းကြောင်းနေတစ်ဆင့်ပဲတောင်းဆိုရတာဆိုတော့ဘာမှတော့ပြန်ကြားတာလည်းမရပါဘူ
းရွှေကောက်ပွဲကာလတာဝန်ထမ်းဆောင်နေစဉ်ကွယ်လွန်သွားတဲ့ပညာရေးဝန်ထမ်းတဦးကိုတည်ဆုံးပြီးနောက်စစ်ဆေးရမှာကိုဗစ်ရောဂါကူးစက်နေကြောင်းအတည်ပြုခဲ့တာရှိခဲ့တဲ့အတွက်လည်းစိုးရိမ်နေတဲ့အကြောင်းဒေါက်တာဇော်မျိုးလိုင်ကပြောပါတယ်ဒါပေမဲ့လည်းကျမ်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရလည်းဖြစ်ဘဟုကုဆတ်ယောဂတိုက်ဖြည့်ရေးဌာနညွှန်ကြားရေးမှူးလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးကတော့ရွေးကောက်ပွဲကာလကြိုတင်ကာကွယ်တဲ့အစီအမံတွေရှိခဲ့တာကြောင့်စိုးရိမ်စရာမလိုဘူးလို့ပြောပါရယ်
။တယောက်စီတယောက်စီတိုင်းကိုအန်ဒီရဲ့ကင်းစွာနဲ့နော်ယောဂကုဆတ်မှုမရှိစေဖို့အတွက်ကြိုတင်အစီအမံတွေအတားအဆီးတွေနဲ့တိတိကျကျဆောင်ရွက်ထားတဲ့ဆိုကြောင့်မို့ဒါလည်းဒီအားနေပြီးတော့ယောဂကုဆတ်ဖို့ဆိုတဲ့အခွင့်အလာတော့အမတန်ကိုလဲပါတယ်။ရွေးကောက်ပွဲကျင်းပတဲ့ဖြစ်စဉ်ကြောင့်ထူးခြားပြီးတော့ထပ်ပြီးတော့ဟိုယောဂဖြစ်ပွားမှုတွေအများကြီးထောက်တက်လာတယ်ပါညာတော့အဲ့လိုမျိုးတော့ဒီ literature တွေမှာရော news တွေမှာရောကျွန်တော်တို့ကြားမိပါအောင်အဲ့လိုပဲကျွန်တော်တို့ဓာတ်တွေကိုအထူးယူပါတယ်နီးယူပါတယ်ကျွန်တော်တို့ဒီ CDC guideline တွေ WHO guideline ပြည်နေတော့အကုန်လုံးကကောင်းတဲ့အချက်တွေကိုကိုယ်နိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးတော့လည်းလုံးကြီးတွေဖြစ်အောင်အကောင်းဆုံးဖြစ်အောင်ဆောင်ရွက်တဲ့အတွက်ကြောင့်မို့ဒီလိုရွေးကောက်ပွဲဖြစ်စဉ်ကြောင့်နော်ဒီတယောက်စီမဲပေးသူရောမဲပေးတဲ့အခါမှာတာဝန်ရှိတဲ့သူတာဝန်ချခံရတဲ့သူတွေရောအန်တရာယ်အကင်းဆုံးဖြစ်အောင်ဒါဆောင်ရွက်ထားတာဖြစ်ပါတယ်။အဲ့အတွက်ကတော့ဒီနေ့ဆိုလို့ရှိရင်ဒါအကောင်းဆုံးဆောင်ရွက်ထားတာဖြစ်တဲ့ကြောင့်မို့ဒါအတိုင်းအတာတစ်ခုထိကျမတို့ဒါစိတ်ချရတယ်ဆိုရင်အနေထားဖြစ်ပါလေ
။ကိုဗစ်ကာလမှာလူစုလူဝေးဖြစ်ခဲ့တာတွေရှိသလိုရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲရလဒ်တွေကျင်းပတဲ့အခါမှာလူစုလူဝေးမလုပ်ဖို့မေတ္တာရက်ခံတာကိုလိုက်လျောပေးတဲ့အတွက်ကျေးဇူးတင်တယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာအောင်ဆန်းစုကြည်ကမနေ့ကနိုင်ငံအတွင်းကိုဗစ်ရောဂါဖြစ်ပွားမှုအခြေအနေနဲ့ဆက်လျင်းပြီးပြည်သူ့အစီရင်ခံတင်ပြတဲ့မိန့်ခွန်းမှာထပ်သွင်းပြောကြားခဲ့ပါတယ်။
လူစုလူဝေးတွေကတော့အဖြစ်ဖြစ်ခဲ့တာဒီတက်ရှိပါတယ်ဒါကတော့မလွဲမရှောင်သာဘူးလို့ပဲကျွန်တော်တို့လည်းကြည့်ရပါဘူးရေကောက်ပွဲကာလမှာဒီလောက်ဖြစ်တယ်ဆိုတာကတော့တိတ်ပြီးတော့အားတကြအကြောင်းမရှိပါဘူး
ရွေးကောက်ပွဲကျင်းပပြီးစီးသွားပေမဲ့လည်းအနိုင်ရတဲ့နိုင်ငံရေးပါတီကလူစုလူဝေးနဲ့အောင်ပွဲခန္ဓာမျိုးကိုတတိထားဆင်ကျင်ကြဖို့လဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကျန်းမာရေးဝန်ကြီးဌာနတို့ကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဒီနှစ်မွန်လွဲပိုင်းအထိကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ1400ကျော်နဲ့ကူးစက်သူ6100ကျော်ရှိနေပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ဆလဒီကဘာသတင်းမီဒီယာတွေမှာဖော်ပြလာကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုငွေရင်းအပုံအပြက်ကျင်ပြပေးတော့ပါမယ်။ကျွန်တော်အောင်မြတ်သူပါ။ Democracy in Mecca မြန်မာနိုင်ငံနှုတ်ထခြင်း Myanmar Wakes Up From the Dream of Democracy ဆိုတဲ့ဆောင်မရှင် Rodion Edbert Hassan ရဲ့ DW Online မှာရေးသားတဲ့ဆောင်မကိုတင်ပြပေးခြင်းပါတယ်။ တော်ဆန်းစုကြည်ကတိုင်းပြည်ကို၅နှစ်ဦးဆောင်ပြီးနောက်ဒီမိုကရေစီဆိုတာပြည်ထောင်တိုင်းကိုဖြည့်ဆင်းပေးနိုင်တဲ့ချိန်ဆက်ကြမဟုတ်ဘူးဆိုတာပုံပြီးထင်ရှားလာတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရေးမှာလူတိုင်းပါဝင်မှုလိုတယ်ဆိုပြီးတော့စောင်းမောက်ကိုအစချပြီးရေးသားတာပါလေ။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းက NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အောင်မြင်မှုအပေါ်မြန်မာနိုင်ငံကဘာကအံ့အားတင်းလောင်းအောင်ဖြစ်ခဲ့ကြပြီးတော့တိုင်းပြည်မှာအာဏာရှင်စနစ်ဆုံးခန်းတိုင်လို့ဒီမိုကရေစီပန်းနိုင်ကိုစတင်ချီတက်ပြီးလို့တော့တင်ခဲ့ကြတယ်လို့စောင်းမရှင်ကဆိုပါတယ်။၅နှစ်တောင်လွန်မြောက်ပြီးတဲ့အခါမှာတော့ပျော်ရွှင်မှုနဲ့မျှော်လင့်ချက်တချို့ပျောက်ဆုံးခဲ့ရပြီးနိုင်ငံတကာမီဒီယာတွေရဲ့စိတ်ဝင်စားမှုလည်းလျော့နေခဲ့ရတာမို့2020ရွေးကောက်ပွဲမှာ NLD ပါတီကိုအဆင်ပြေအောင်လို့ပဲအောင်မြင်မယ်လို့ညွှန်လင်းခဲ့ကြတယ်လို့ဆိုပါတယ်။ရွေးကောက်ပွဲအောင်နိုင်ခြင်းဟာတိုင်းပြည်ရဲ့ပြည်ထောင်အားလုံးကိုဖြည့်ဆင်းပေးနိုင်တဲ့စီးကျိန်လို့မဟုတ်တလို့တိုင်းပြည်ရဲ့တတိယနိုင်ငံရေးအင်အားစုဖြစ်တဲ့တိုင်းသားရဲ့ခံစားချက်ကိုနားလည်သဘောပေါက်ဖို့အတွက်လည်း NLD ပါတီအနေနဲ့အစင်းနဲ့မဖြစ်သေးဘူးဆိုတာကိုပြီးခဲ့တဲ့၅နှစ်တာကာလကသက်သေပြားကလေးဖြစ်ကြောင်းဆောင်းမရှင်ကထောက်ပြထားပါတယ်။ယူကော့ပဲအောင်နိုင်ခြင်းနဲ့ဒေါ်လန်စုကြည်ရဲ့လူကြိုက်များတင်ပေါ်ကြွကြမှုနှစ်ခုစလုံးကနှစ်ပေါင်း80ကြာပြီဖြစ်တဲ့တိုင်းပြည်ရဲ့ပြည်တွင်းစစ်ကိုတော့အဆုံးမသတ်နိုင်ခဲ့ပါဘူးတဲ့။စီးပွားရေးပိုင်းမှာလည်းယူကော့ပွဲကအလိုလျောက်စီးပွားရေးကျွမ်းကျင်သူတွေကိုမွေးထုတ်ပေးတာမျိုးမဟုတ်ဘူးဆိုတာကိုပြီးခဲ့တဲ့၅နှစ်တာကာလမှာတွေးမြင်ခဲ့ကြပါတယ်လို့ဆိုပါတယ်။အာရှတိုင်းရဲ့ကုမ္ပဏီကြီးတွေထဲမှာတခုအပါဝင်ဖြစ်တဲ့ Samsung လို့ကုမ္ပဏီကြီးတွေဟာဂျူရိုဂစီအုပ်ချုပ်ရေးနဲ့တင်းကျပ်တဲ့စီးငင်းကန့်သက်ချက်တွေကြောင့်ပြန်လည်ရုပ်သိမ်းသွားအောင်လည်းဆောင်းမမှာထောက်ပြထားပါတယ်။ဒါအပြင်ပါတီရဲ့အတွင်းစည်းလူများဟုသာယုံကြည်ရှိပြီးအပြင်ကကျွမ်းကျင်သူတွေရဲ့အကြံဉာဏ်ပေးတာကိုလက်မခံတတ်တာလည်းမြမစီးပွားရေးအလားအလာကိုတိကျနေလာစေခဲ့တယ်လို့ဆိုပါတယ်။တိုင်းပြည်ဒီသားအများစုကတော့အပြောင်းလဲတွေဆက်ပြီးဖြစ်ပေါ်နေတာမျိုးအလိုရှိတာမို့ COVID-19 ရောဂါကူးစက်မှုတွေကြားထဲမှာပဲဇာတ်မဲ့ပေးခဲ့ကြပြီဖြစ်ပါလေတဲ့ဆေးအုပ်ချုပ်ရေး150ပြည်တွင်းစစ်190စတဲ့တစ်ပတ်သက်တွေးခေါ်အုပ်ချုပ်ခဲ့တဲ့ကာလတွေရှည်ကြခဲ့တာမို့မြန်မာဟာလက်ခဲတဲ့ပုတ်စာတရားဖြစ်ကြံရှိနေကြောင်းဒါပေမဲ့မျှော်လင့်ချက်မဲ့နေတာတော့မဟုတ်ဘူးလို့ဆောင်းမရှင်ကရေးသားရပါတယ်ပြည်စုံတော့ www.dw.com မှာပတ်ရှုနေကြပါတယ်ခင်ဗျာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်ကျင်းပပြီးစီးခဲ့တဲ့ယူကော့ဘွဲနဲ့ပတ်သက်ပြီးစောက်ကြည့်လာသူတွေရဲ့တွေးဆချက်တွေကိုအခုဆွေးနွေးခန်းမှာနှာစင်ရပါမယ်ယူကော့ဘွဲကိုစောက်ကြည့်လာခဲ့ကြတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမမြနန္ဒာတင်မန္တလေးတိုင်းခြေဆိုင်ကနောင် Institute ရဲ့အမှုဆောင်ဒါရိုက်တာကိုတက်မြတ်စုတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။တက်မြတ်နန္ဒာတင်းနဲ့ကိုတက်မြတ်စုကျွန်တော်ဒီကြတဲ့ဘက်ကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ပြောခဲ့ကြတယ်။အခုရွေးကောက်ပွဲလွန်ကာလပေါ့နော်။ဒီကာလအတွက်လည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူနဲ့ပြောဆိုဖို့အတွက်ပါဝင်ဆွေးနွေးပေးတာအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ။ဆိုအခုကကျွန်တော်တို့ရွေးကောက်ပွဲပြီးနောက်ရက်ပေါ့နော်မနေ့ကနိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲပြီးသွားပြီကျွန်တော်တို့အခုဆွေးနွေးပွဲလုပ်တာကနိုဝင်ဘာလ9ရက်တနင်္လာနေ့ညဆိုတဲ့အခါကျတော့တမအူးဆိုမင်းနဲ့နာတင်းရွေးကောက်ပွဲပြီးနောက်တရက်မှာကိုပတ်ဝန်းကျင်ကလူတွေပေါ့လူတွေကိုကြည့်ပြီးတော့ညမှာလူကြီးရဲ့ရေပုံရခံစားချက်ဘယ်လိုများရှိနေတယ်လို့တွေ့ရပါလဲခင်ဗျ
အဲဒီမှာအခုရန်ကုန်မှာရှိနေတာဆိုတော့ရန်ကုန်ကလူတွေရဲ့ခန္ဓာတက်ကိုပိုပြောနိုင်မှချင်းနေပေါ့နော်။စင်နာတွေကတော့အခုကဒီနေ့ကတော့ဆင်းကျွန်တော်တို့ဆင်းရဲသွင်းတဲ့ရက်ဆိုတော့အဆင်ခံစားပြအလုပ်တွေများနေကြတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ဒီရန်ကုန်မှာကျတော့ဥမာတချို့တွေဆိုရင်ဟိုကကျွန်တော်တို့ပတ်ဝန်းကျင်ကအဲဒီဟိုကရပ်ဖက်လူမှုအဖွဲ့ကလူတွေရောနောက်ဒီလက္ခဏာရှိနေရောအဲသူတို့ဘာဖြစ်လဲဆိုတော့ဟိုမဲပေးမယ်လို့တော့သိထားတယ်ဒါပေမဲ့ဒီနောက်ကြီးကြီးထွက်ပြီးတော့မဲပေးမယ်လို့သူတို့မထင်ခဲ့ဘူးပေါ့နော်ဆိုတော့မနက်9နာရီလောက်တည်းကနေပြီးတော့ဒီကျမတို့လမ်းထဲမှာဆိုလဲဒါတော့မှတန်းစီပြီးတော့အမေကြီးကဖြေဆောက်ပြီးတော့အဲလူတွေကစောက်နေကြတယ်ဆိုတော့အဲ့လိုအခြေအနေကိုတွေ့တဲ့အခါမှာဟာအဲဒီလူတွေကဒါဒီမိုကရေစီအရေးအတွက်ကိုပေါ့နော်ဘာပဲဖြစ်ဖြစ်ဒါကိုအရေးကြီးတယ်ဆိုတာကိုသူကသိနေတယ်ပေါ့နော်အဲ့ဒီနေတယ်ဒီမှာပြည်သူလူထုရဲ့အခန်းကဏ္ဍဟာဘယ်လောက်ထိအရေးပါတယ်။နောက်ကျမတို့ဒီအရတားအစိုးရဖြစ်ဖို့အတွက်သူတို့ရဲ့မဲတမဲဟာဘယ်လောက်ထိဒါအရေးကြီးတယ်ဆိုတာကိုဒီတက်တည်ပြခဲ့တယ်ဆိုတော့ဒီမှာဒီမိုကရေစီကြီးဟာဟိုကောင်းတဲ့အလားအလာကြီးရှိနေမယ်ဆိုပြီးတော့အားလုံးကတော့တိုင်းပြည်ကတော့ဒီပြောနေကြတာပေါ့နော်။
ဟုတ်ကဲ့ကုသမြတ်ဆိုးရောမန္တလေးဘက်မှာ မန္တလေးကလူကြီးရဲ့အခြေအနေဘယ်လိုများတွေ့နေရလဲဗျာ
ဟုတ်ကဲ့ဆရာကြီးအဓိကတော့မန္တလေးဘက်ကအခြေအနေကတော့မတီမညတော့ငါတည်းရပေါ့နော်မညည7လောက်ကလေးဆက်ပြီးတော့ဒီလမ်းမော်ထွက်လာကြတာတွေ့ရလမ်းမော်ထွက်တယ်ဆိုတော့ကျွန်တော်ကြောက်မဟုတ်ပါဘူးဟိုဘာလဲဆိုတော့အဲ့ဒီဒီအမျိုးသားဒီပုဂ္ဂိုလ်စီအဖွဲ့ချုပ်ကဒီအကြံဉာဏ်ဖြစ်နိုင်နေဆိုတဲ့အမျိုးဟိုမျိုးအတန်ကြီးထွက်လာတဲ့အချိန်မှာဒီအောင်ပွဲခံဖို့ဆိုပြီးဆိုထွက်လာတာမျိုးတွေ့ရတယ်အဲ့တော့ဒါအဲ့လိုမြင်အပြင်မှာဒီနေဆိုလဲမြို့ပေါ်မှာလဲဒီစီတန်းလက်လေရင်တန်းနေလက်စီတန်းလက်လေနေအောင်တွေ့ရတယ်အခုလက်ရှိချိန်ဆိုလဲဒီအချိန်မန္တလေးတိုင်းရုံရှိမှာအဲ့ဒီအမျိုးသားဒီပုဂ္ဂိုလ်စီအဖွဲ့ချုပ်ရုံရှိမှာအောင်ပွဲခံနေတဲ့လူတွေရှိနေတယ်ဘာလို့တော့ပြောချင်တာကတော့မန္တလေးတိုင်းကတော့အနေဒီထောက်ခံတဲ့သူအများစုရှိတာဖြစ်တဲ့အတွက်မန္တလေးမြို့ပေါ်ဆိုရင်ပို့ပြီးတော့လည်းများတယ်များတဲ့အတွက်ကြောင့်မို့ဒီအနေဒီဒီအမျိုးသားဒီပုဂ္ဂိုလ်စီဖွဲ့ချုပ်ကဒီအများစုဒီမန္တလေးတိုင်းလို့မကြံလို့ပြည်နိုင်တဲ့ခါမှာဒီမန္တလေးတိုင်းမှာရှိတဲ့ဒီမန္တလေးမြို့ပေါ်မှာရှိတဲ့ဒီပြည်သူလူထုအနေနဲ့တော့တော်တော်လေးဒီတိတိကျကျနဲ့ပြောတော်တော်ဟုတ်ဒီအောက်ပျော်ရွှင်နေတာကိုတွေ့ရတယ်ပေါ့နော
်အဝဲခံနေကြတော့ပေါ့နော်
အောင်ပဲခံနေကြတယ်တွေ့ရတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
အဲ့မဲ့တော့တာတာပြင်းမောင်ကတော့မှနေရာတော့ဆင်းပြီးတော့တားရတယ်
တားရတယ်ဟုတ်
ကဲ့ရှိရပေါ့နော်ဟုတ်ကဲ့ကိုပဲနိုင်ပြီကာလာမှာဆိုတော့ဟ
ုတ်ကဲ့ဆိုတော့မင်းနဲ့နာတင်ကျွန်တော်တို့ဒီရွေးကောက်ပွဲဒီအောင်မြင်မြင်ရှိခဲ့တယ်လို့အခိုင်အမာပြောနိုင်ပါလားခင်ဗျာ
အဲ့လိုတော့ပြောလို့ရနိုင်တယ်ဟုတ်ဟိုအရန်ကောင်းတဲ့အခြေအနေတခုမဟုတ်ခဲ့ဘူးဆိုပေမဲ့လို့ကျွန်တော်တို့ဒီကိုဗစ်ကာလာပေါ့နော်ဒီကက်ယောဂါဖြစ်နေတဲ့အချိန်မှာတူပြည်သူလူထုရဲ့ဒီစိတ်ဆန္ဒနဲ့ဒီမဲထွက်ပေးမှုပေါ့နော်ဒီရွေးကောက်ပွဲဖြစ်စဉ်မှာကျွန်တော်တို့ရဲ့ဒီမြန်မာဒီမိုကရေစီအရေးမှာဒါပါဝင်ဆောင်ရွက်မှုတွေကဒါကောက်မှုနဲ့လို့ပြောလို့ရတယ်။ဥပမာတာဝန်ကျတဲ့ဆရာသမားတွေဆိုလို့ရှိရင်လည်းဒါတို့ဒီဟာပေါ့နော်အခက်အခဲတွေအနေရည်အများကြီးကြားရရပဲတို့ဟိုကလုံဆောင်ရရှိတာကိုတို့အဆုံးထိလုပ်သွားတယ်။နောက်တစ်ခုကဒီတခြားသောဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ့နော်။ဥပမာဆိုရင်ဒီကျမရေးဝန်ကြီးဌာနကနေပြီးတော့မှပူးပေါင်းဆောင်ရွက်တာမျိုးတွေရှိတယ်။နောက်တခြားသောဒီဟိုပေါ့အဲဒီကူညီဆောင်ရတဲ့အဖွဲ့အစည်းတွေကိုတွေ့ရတယ်ဆိုတော့အဲဒီကောင်းမွန်စွာပြီးဆုံးတယ်လို့တော့အဲဒီပြောလို့ရတယ်အဲဒါထဲမှာတော့တခြားအဆက်ကလေးတွေရှိတာပေါ့နော်ဒီတခြားအဆက်ကလေးအဲဒီဥပဒေကိုမတိမှုကြောင့်ဖြစ်သွားတဲ့အချို့အကြောင်းများရှိတယ်ဆိုပေမဲ့လည်းအကြမ်းဖြစ်ပြောရင်တော့ဒါအောင်မြင်နဲ့ဒါပြီးသွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ကိုတက်မြတ်ဆိုရောဘယ်လိုသုံးသပ်ပါလဲအောင်မြင်မြင်ပြီးခဲ့ပါသလား
ဟုတ်ကဲ့အဲ့တော့ယူကော့ဘွယ်တနစ်တာကိုကြည့်မယ်ဆိုရင်တော့ဒါအောင်မြင်ပြီးသွားတယ်လို့ဒါအခိုင်အမာပြောလို့ရမယ်ပေါ့နော်ပြီးတော့ဒီအားရစီနေဘွယ်ကောင်းတဲ့ကိစ္စလေးလည်းရှိတယ်ပေါ့ကျွန်တော်တို့ဒီကျွန်တော်တို့မန္တလေးတိုင်းမှာဆိုရင်ဒီ129ဦးနဲ့ဒီကာလာဒိုလေးလာစားကြီးတွေနဲ့စောင့်ကြည့်တဲ့ခါမှာသူတို့စောင့်ကြည့်တယ်မယုံနေရဲ့ဒီ90နှစ်ရှာခိုင်နှုန်းကျော်ပေါ့နော်အခိုင်နှုန်းကျော်ကဒီကိုဗစ်ကာလာဖြစ်နေလို့ရှိရင်ကိုဗစ်ကာလာနဲ့ပတ်သက်တဲ့ဒီထားမဲ့ identify ဝေးတာမျိုး mass ဝေးတာမျိုးဟန်ကျက်ဝေးတာမျိုးတွေကစစနစ်နဲ့ကြာလောက်သွားတာမျိုးတွေ့ရတယ်အဲတော့သူကတစ်ခုလေးပဲပေါ့နော်ကျွန်တော်တို့ဘာတွေ့ရလဲဆိုတော့ဒီဒီလူတို့ရဲ့လိုချင်တဲ့စိတ်ကလည်းမင်းလာပေးမယ်ကျွန်တော်ထင်တာဆိုရင်အရင်ကဆိုမင်းလာပေးမယ်ရလဲရှင်းလိမ့်မယ်ကျွန်တော်ကသုံးသပ်ထားဒါပေမဲ့တကယ်တမ်းမှာကျတော့မင်းလာပေးမလို့အရင်များတယ်အဲ့တော့လူရန်ရှည်ရည်တော့ဖြစ်တယ်ဒါပေမဲ့ဆက်နေကြပဲတန်းစီတာကိုတွေ့ရတယ် must check တွေရောဖြစ်ရှိစကြပြအကုန်ပါတယ်ပြောချင်တာကတော့ဒီတော်တော်အောင်မြင်မြင်နဲ့ပြီးသွားပါတယ်အားရစီနဲ့ကောင်းပါတ
ယ်ဟုတ်ကဲ့ဆီမှာပို့ဆိုတော့အခုဒီတနင်္လာနေ့ဆိုရင်လူမလာကိုရဲ့တနင်္လာနေ့မှာအချို့ယူကောက်ပဲစောင့်ကြည့်လာတဲ့အခွဲတွေကကနဦးအစီရင်ခံစာတွေသူတို့လိလထားတော့ထုတ်ပြန်တာတွေကျွန်တော်တွေ့ရပါတယ်ဆိုတော့ base အဖွဲ့ကလည်းပဲအဖွဲ့ကြီးတွေတို့တနင်္လာနေ့စောင့်ကြည့်လာခဲ့တော့ base အဖွဲ့ရဲ့အပြောကတော့ဒီရေကောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုတက်ရောက်တဲ့ဒါဒီမှာလေချုပ်ရင်းချက်အားနည်းချက်ကျွန်တော်အနေနဲ့ဆိုရင်အတူကစကလုံးတိကျတယ်မဟုတ်ဘူးဆိုတော့ပဒမာမှုပေါ့နော်မေရိုကောက်ပဲနဲ့ပတ်သက်တဲ့နည်းနဲ့ပဒမာမှုစသည်အားဖြင့်အဲ့လိုမျိုးတွေကရေကောက်ပဲဖြစ်စဉ်တစ်ခုလုံးပေါ်ကိုထိခိုက်ရလောက်အောင်ကြီးမားတဲ့ချုပ်ရင်းချက်အားနည်းချက်တွေမရှိခဲ့ဘူးလို့ base square ကပြောတော့မှန်မှန်နဲ့နာတဲ့ရောအဲ့ဒီပုံမှာသဘောတူပါလား
အဟုတ်ပါတယ်ရှင်ဟုတ်။ဒါဆိုကျမတို့မနေရဆိုရင်ကျမတို့ရဲ့ဒီရွေးကောက်ပွဲလေ့လာသူများကပေးပို့လာတဲ့ဒီ incident report တွေပေါ့နော်။အဲဒီ juice ဖြစ်စဉ်တွေကိုကျမတို့ဒီရရှိခဲ့တယ်။ဆိုတော့အဲ့ဒီမှာလည်းပဲကျမတို့ဒီဟိုပေါ့ဒီပုံမှန်ဒီအငင်းပွားမှုဥမာဒီမဲနဲ့ပတ်သက်တဲ့ကိစ္စရှိမယ်။အဲနောက်ပြီးတော့ဒီမဲရုံမှာဒီလေ့လာဖွင့်မရတဲ့အခြေအနေမျိုးလေးတွေနောက်တစ်ခုတော့ဒီမမဲပြည့်ခွင့်ဆိုးရှုံးတဲ့ဟာလေးဒီလိုမျိုးလေးတွေတော့ကြိုကြားကြိုကြားတော့ရှိတယ်။ဒါပေမဲ့သို့တော်လည်းပဲဒီရွေးကောက်ပွဲရဲ့ရလဒ်ကြီးတစ်ခုလုံးကိုဒီကြောင်းနဲ့နိုင်တော့တဲ့ဒီကြီးမားတဲ့ impact တွေတော့ဒါမရှိဘူးပေါ့နော်တချို့သော case တွေဒီဟိုကနှစ်ခုသုံးခုလောက်ကလွဲလို့စတိပုံစံမျိုးတော့ကျွန်တော်တို့ဟိုကတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ကိုတက်မြတ်ဆိုရောဒီချိုရင်းချက်အားနဲ့ချက်စားပြပြင်ဒါတွေဒီရုပ်ောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုရုပ်ောက်ပွဲကြားလက်ကြီးတစ်ခုလုံးကိုအပြောင်းလဲထိခိုက်သွားနိုင်တဲ့အခြေအနေမျိုးမရှိခဲ့ဘူးလို့ပြောတာကိုသဘောတူပါလား
ကဲအဲ့တော့တဘောတူပါတယ်ဒီရွေးကောက်ပွဲပြည်စင်တစ်ခုလုံးကိုပြန်ခြုံကြည့်မယ်ဆိုရင်တော့ဆမမမနန္ဒာပြောသလိုပဲအနေချင်းသောချိုးယွင်းမှုလေးတွေတော့ရှိခဲ့တယ်ဒါပေမဲ့ရွေးကောက်ပွဲပြည်စင်တစ်ခုလုံးကိုပြောင်းလဲသွားစေနိုင်တော့ပဲမတမမှုမျိုးမရှိခဲ့ဘူးလို့ကျွန်တော်တို့ပြောရင်အဲ့မှာပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ဟိုတစ်ခုလုံးကိုတော့ထိခိုက်ဖွယ်မရှိဘူးဒါပေမဲ့ခုနလိုတချို့နေရာတွေမှာပေါ့နော်နေရာတွေမှာတကယ်ကြီးတက်မြက်ဖြစ်တာမဟုတ်ဘူးဆိုပေမဲ့ဖြစ်ရတစ်ခုကဖြစ်စဉ်တစ်ခုကဥပမာဆိုကြပါဆိုကျွန်တော်တို့စိတ်တုံးအတုဆိုကြပါဆိုသူကဒီစိတ်တုံးအတုဆိုတဲ့ဖြစ်ရသည်နေရာအများစုမှာသူကကြဲကြဲပင်းပင်းဖြစ်တာမဟုတ်ဘူးသူကတိကျဖြစ်စဉ်ဖြစ်တယ်နောက်တစ်ခုဆိုရင်ကျွန်တော်တို့ဥပမာမဲဆောက်ရမကောင်းတာမျိုးလို့စိတ်တုံးမှင်ညံ့တာစသဖြင့်ပေါ့ဆိုတော့အဲ့လိုမျိုးကြဲကြဲပင်းပင်းဖြစ်စဉ်တွေတော့မရှိဘူးသူကဖြစ်စဉ်လေးတွေတော့ရှိခဲ့တယ်ဆိုတော့မမျက်နှာနဲ့တင်သူလည်လာထားတယ်လောက်အဓိကဘလို့ဖြစ်စဉ်မျိုးမျိုးတွေရှိခဲ့တာပါလဲ
ဆိုအတိအကျတော့ကျမတို့ဥမာပေါ့ဥပဒေနဲ့ဒီလုံလီးကိုင်ကြီးတွေကိုမသိရှိမှုကြောင့်ပေါ့လေဥမာဒီညနေမှာကျမတို့ကဒီမယုတ်နေမှာမယုတ်တက်ပြီးတဲ့အချိန်မှာဒီပုံစံ16ပေါ့နော်ပုံစံ16ကိုဒီကြေညာထားမယ်ဒီရွေးကောက်ပွဲလေ့လာသူတွေနောက်ပါတီရသူတွေနောက်နောက်ပြတ်ဒီပါဒီအတိတက်တွေရှိရမယ်ဆိုတဲ့ဟာမျိုးကဒါပါထားပြီးသားဖြစ်တယ်ပေါ့နော်ဒါပေမဲ့လည်းအချို့သောမယုတ်နေမှာအမှဒီရလက်ကိုမကြေညာပေးတာမျိုးပေါ့နော်ဥမာရလက်ကိုကြေညာပေးတယ်ဆိုရင်ဒါဟိုပါဒီရုပ်ကွယ်တစ်ခုရဲ့ဒီပူလင်းမြင်တာမှုကိုပို့ပြီးတော့မှအားကောင်းစေတဲ့ဟာပေါ့နော်ဒီပို့ပြီးတော့မှအင်းများပြည်သူကလက်ခံလာမယ်ပြည်သူလူထုကဒါတည်င်းချက်လက်တွေကိုပို့ပြီးသိရှိနိုင်မယ်နောက်တို့ဒီလေးလာတွေ့ရှိခဲ့တဲ့အကြောင်းအရာတွေကိုပို့မှုပြီးတော့မှမိမိရဲ့ရိပ်ရွာထဲမှာကြည်ကြဲမြန်မြန်ပြောနိုင်တယ်ပေါ့နော်ဆိုဒီလိုဟာမျိုးလေးတွေပေါ်မှာဒီမသိရှိမှုတချို့ရှိတယ်ပေါ့နော်နောက်ချက်ကတော့ဒီတို့ဟာပေါ့မဲတို့တင်မဲကိစ္စမှာနည်းနည်းတချို့ကိစ္စလေးတွေရှိခဲ့တယ်နောက်ဆုံးတစ်ခုကကျတော့ကျွန်တော်တို့ဒီမဲဆန္ဒရှင်ပေါ့နော်တချို့သောမဲဆန္ဒရှင်ပြည်သူလူထုအနေနဲ့တော့ဥမာပုံစံ၃ကကြီးကိုဖြစ်ထားတယ်ဆိုပေမဲ့လည်းပဲတကယ်တမ်းမှာနောက်ဆုံးရက်ကျတော့ပါမလာဘူးဆိုတဲ့ဟာမျိုးတွေပေါ့နော
်ဆိုတော့ဒီဒီ
ဟုတ်တယ်ဟိုဟာပေါ့ဒီမဲဆန္ဒရှင်တွေရဲ့မဲပေးခွင့်တချို့နောက်တိုင်းနောက်မှာညံကုန်မှာဆိုရင်အချို့နေရာတွေမှာရခိုင်ပမာဆိုရင်အပေးလို့မရဘူးပေါ့နော
်
ဆိုတဲ့ဟာမျိုးပေါ့အဲအဲ့လိုမျိုးပုံစံမျိုးလေးတွေကတော့မေပေးခွင့်ဒီဆုံးချုပ်မှုအချို့တော့အနေငယ်ရှိခဲ့တယ်လို့ဒီလိုပြောလို့တော့ရ
တယ်ဟုတ်ကဲ့ကိုတမက်ဆိုရောဘယ်လိုတွေ့ခဲ့ပါလဲဘာတွေအဓိကတွေ့ခဲ့ပါလဲကိုတမက်ဆိုလို့ဒီသားပဲမှာ
ဟုတ်ကျွန်တော်ကမလေးတိုင်းဆောင်ကြည့်တာကမလေးတိုင်းပေါ့အဲ့တော့ဒီကြီးမားတဲ့ဒီကြောင်းလမ်းဖို့ဖြစ်နေတဲ့လောက်တဲ့ဒီမတမာမှုလို့ဟာမျိုးတွေတော့မတွေ့ခဲ့ဘူးဒါပေမဲ့ပြဿနာအနေနဲ့ငယ်လေးတော့ရှိခဲ့တယ်ဥပမာပါလဲဆိုရင်ဒီရွေးကောက်ပွဲမယုံမှုတွေမယုံမှုမယုံမှုတွေကဒီရုပ်ကလေးလာဆောင်ကြည့်သူတွေပထမပိုင်းမှာတော့တော့ဒီဘုံမပေးတာမျိုးရှိခဲ့တယ်။ဒါပေမဲ့ညီနဲ့ဆောင်ရတဲ့အခါမှာမာဒီအဆင်ပြေသွားတော့ဒါပေမဲ့ပြောပွဲမှာရှိတဲ့မဲယုံတေုံမှာတော့အုတ်ချွေမှုကဝင်ပြီးဆွတ်ပြီးတော့ဒီကျွန်တော်တို့ရဲ့ဆောင်ကြည့်လေးလာသူတို့ကိုဆောင်ကြည့်ကမပြူတာမျိုးပေါ့။အဲ့လိုမျိုးကိစ္စလေးကြီးတော့ရှိခဲ့တယ်။ဒါပြပြပါရရှိမှုလည်းဆိုတော့ဒီညဉ့်ညံပဲမှာဆိုတစိမ့်တုံးအတူကိစ္စလေးတစ်ခုတက်သွားတယ်။ပြီးရင်တော့ဒီမန္တလေးမြို့ပေါ်ဆိုရင်တော့လည်းဆမတ်သားစီမြို့နယ်ပေါ်မှာဒီအဲ့ဘောနော်ဒီမဲ့ဘူးလက်မှတ်မပါပဲနဲ့ဒီနှစ်ရွက်လောက်ပေါ့နော်ဒီကောင်မျိုးဆိုလဲဒါသတိလွတ်လွတ်ဖြစ်သွားတဲ့ကိစ္စလို့ဘောလိုမျိုးတမဲ့ယူရတာမဟုတ်မျက်နှာစာရွက်နှစ်ရွက်လောက်ပါသွားတာနေပေါ့ဟောအဲ့လိုမျိုးကိစ္စလေးရှိတယ်တစ်စိတ်လုံးမမထိုင်ပါလေပေါ့
အဲ့လို
ကိစ္စအပေးဖွဲလေးတွေပဲတွေ့ရပါတယ်အဲ့တော့ဒီတစ်ခုပါဖြစ်စဉ်ကကျွတ်တင်မဲ့ပေးတဲ့ဟာမှများလာတဲ့အချိန်မှာပေးနှုန်းကများတဲ့အချိန်မှာဒီမဲ့ရည်တွင်မှုဖြစ်စဉ်ကအရန်ကြာသွားတာပေါ့နော်ဒါတစ်ခုကတွေ့ရင်ကျန်တာ
အော်အဆင်ပြေပါဟုတ်ကဲ့ဟုတ်ကဲ့အတိဖြစ်ခဲ့တဲ့ကိစ္စလေးတွေပေါ့ခုနမမျက်နန္ဒတင်ရောက်ကိုတမက်ဆိုပြောသွားတဲ့ကိစ္စလေးတွေဖြစ်စဉ်ဖြစ်စဉ်တွေပေါ့လေအဲ့ဒါတွေကအဓိကလာဘလူအားနဲ့ချက်ကြောင့်ဖြစ်ခဲ့တယ်လို့ပြောလို့ရမလဲ
အဓိကတော့ကျွန်တော်တို့ကဟိုပါဒီရွေးကောက်ပွဲပေါ့2010မှာကျွန်တော်တို့ရွေးကောက်ပွဲလုပ်တယ်2015မှာလည်းလုပ်တယ်အဲဒီ2020ရဲ့ထူးခြားချက်ကတော့ကျွန်တော်တို့ဒီကက်ယောဂဖြစ်ပွားနေတဲ့အချိန်ဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီနောက်ပိုင်းမှာဆိုရင်ဒီသင်္ကန်းသားတွေဟိုယူပြီးတော့မှအဲဒီကက်ယောဂဖြစ်ပွားတဲ့အချိန်ကြီးမှာဆိုဘယ်လိုမျိုးပုံစံနဲ့
အဲဒီ
ပြင်ဆင်မလဲဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကိုလည်းဒီဥပဒေနေဥပဒေတွေမှာဖြည့်သွင်းပြီးတော့မှအာဒါပြင်ဆင်ရေးဆွဲဖို့တွေကျွန်တော်တို့အဲဒီလှုပ်ဆောင်မှုလိုအပ်မယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီနည်းပညာတွေကိုအခုမှတုံးဆွဲနိုင်ဖို့ပေါ့နော်ဒီလိုကယောဂအခြေအနေဆိုတာဒီဟာဒီယောဂတစ်ခုတည်းမဟုတ်ဘဲနဲ့တခြားတစ်ခုဆိုတာလည်းဖြတ်ပြီးတော့ဒါဖြစ်လာနိုင်လို့ရှိတယ်နော်အဲ့လိုမျိုးဆိုရင်ကျွန်တော်တို့ကနော်ဒီ online ကနေပြီးတော့ဒီ messenger ရှင်တွေကိုမက်ဆေ့ချ်စစ်နိုင်အောင်အချို့သောနိုင်ငံတွေမှာဆိုရင်ကျွန်တော်တို့ဖုန်းနဲ့ကနေပြီးတော့ message ဆိုလုတ်လိုက်တာနဲ့နော်ဒီပေမဲ့ရုံမှာပေးရမယ်ဒါဘလို့ဆိုတော့သူတို့သိသွားမယ်အခုဆိုရင်တော့ဗုဒ္ဓစစ်တွေပါလိုက်ပေးရတယ်ပါညာဆိုတော့ငယ်နေတော့အငင်းပွားစရာရှိနိုင်တယ်လေအဲဒီလူတယောက်ကပေးပြီးသားလူတယောက်ကထက်ပြီးတော့ပေးမှလားဒီကဘလို့စိတ်ချမလဲဆိုရဲဒီတန်တရာဖြစ်မှုတွေဟာကျွန်တော်တို့ဒီအခုကရွေးကောက်ပွဲကြီးပြီးသွားတယ်ဆိုပေမဲ့ဒါကျွန်တော်တို့စိတ်ချလို့ရတဲ့အနေအထားမျိုးမဟုတ်သေးပဲねဒါကန်ကန်ကွက်မယ်ဒီဟိုအငင်းပွားမှုတွေဆက်ပြီးတော့ဒါဖြစ်သွားဖြစ်မှာပဲပေါ့နော်ဒီအခြေအနေကဖြစ်နေတယ်ဆိုတော့နောက်ပိုင်းနိုင်ရင်ကျွန်တော်တို့က ဒီတိကျတဲ့မိပညာကိုတုံးပြီးတော့ပုံမှန်ပြီးတော့မှဒီဟိုဟာပေါ့ဒီပြည်သူလူထုရဲ့ဒီသတင်းအချက်အလက်ပေါ့နော်အထူးသဖြင့်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီရွေးအချက်အလက်တွေကိုရယူနိုင်မှုဆိုတဲ့အားမျိုးတွေကိုကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေနေဥပဒေတွေမှာကိုထည့်သွင်းပြီးတော့မှဒါပြင်ဆင်ရေးဆွဲပြီးတော့မှဒီလိုအပ်တဲ့ဒီပြင်ဆင်ချက်တွေကိုတော့ကျွန်တော်တို့ရွေးကောက်ပ
ဒီကဘာအားနေချက်ဘာချူရင်းချက်ကြောင့်ဖြစ်တယ်လို့သုံးသပ်တယ်လဲ
ဟုတ်ကဲ့အဓိကဒီမှာတော့ဒီကျော်လွားတဲ့အခက်အခဲကကိုဗစ် -19 ကိစ္စလို့ကျွန်တော်တို့မြင်ပါတယ်အရင်ကောက်ကဆူနေကမှပြောပြပြဖို့ရပေါ့နော်အဲ့တော့ COVID-19 ရဲ့အခြေအနေကြောင့်ဘာဖြစ်လဲဆိုတော့ဒီမေယုံမူတွေဒီကော်မရှင်အဖွဲ့ကိုအတီးတီးလို့ပေါ့နော်ဒီသင်တန်းပို့ချမှုပိုင်းတွေမှာတော့အားနေခဲ့တာမျိုးရှိနေတယ်ပေါ့နော်အဲ့လိုမျိုးတွေရှိတဲ့အတွက်ကြောင့်မို့တချို့လုံးလုံးနေတိုင်းပိုင်းတွေမှာဒီကျွမ်းကျင်မှုအားနေတဲ့အတွက်အားနေတဲ့အခါမှာဆုံးဖြတ်မှုအလွယ်မှာလေတောက်တာမျိုးတွေကြုံရတာမျိုးရှိတယ်ပြီးတော့နောက်တစ်ခုကတော့ဒီတချို့ခါလေးတွေမှာဖြစ်သွားတဲ့ကိစ္စကပါလို့ဆိုတော့ဒီ online ကိုအတုံးကောင်းကောင်းအကျွမ်းတဝင်မရှိကြဘူးပေါ့နော်ဒီတချို့အသေးဝေးချင်းနေတဲ့သူအများစုကဒီဒီထဲမှာပါဝင်နေရတာပါဝင်နေရတဲ့အားဖြစ်တဲ့အတွက်ကြောင့်မို့ online ကိုအသုံးမပြုတတ်တဲ့အချိန်မှာဒီသင်တန်းတက်ရောက်တဲ့ကိစ္စတွေပါရ online ကပဲလောက်ရတာဆိုတော့အဲ့လိုအချိန်မှာတော့စိတ်ဝင်စားမှုအားနေရမျိုးတွေလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်သင်တန်းပေးမှုရှိခဲ့တယ်ဆိုတော့တော့ပေါ့နော် online နဲ့အကျွမ်းမဝင်နေတဲ့အချိန်မှာဒီလိုသိရှိမှုပိုင်းတွေကအားနေခဲ့တာပေါ့နော်အဲ့လိုမျိုးဟိုအကြောင်းမို့လဲဖြစ်မယ်လို့ထင်ပါတယ်ပြီးတော့နောက်တစ်ချက်ကတော့ဟိုတချို့သောကိစ္စလေးတွေကတော့မထင်မှာဖြစ်နေဘယ်သူ့ဘယ်မှာတော့ရည်ရွယ်ပြီးတော့လုပ်လိုက်တာတော့မဟုတ်ဘူးပေါ့နော်ဟုတ်တယ်ဒီလိုပဲထည့်သွားတဲ့ဟာမျိုးလေးတွေလည်းရှိကောင်းရှိပါလိမ့်မယ်ဟုတ်
တယ်ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကကျွန်တော်တို့ဒီမဲလာခဲ့တဲ့စီအတွက်ပေါ့နော်ကျွန်တော်ကြိုကြားကြိုကြားသတင်းလေးတွေဆိုတွေ့ပါတယ်ဒီနှစ်ကဆန္ဒမဲပေးခွင့်ရတဲ့ပေးခွင့်ရှိတဲ့အရေးအတွက်ကလည်းများတယ်မဲပေးတဲ့လူအရေးတွေလည်းများတယ်လို့အကြမ်းဖြင့်ပြောကြတယ်ဆိုတော့မနေ့ကတည်းကဘလို့တွေ့နေလဲဒီ2020ရွေးကောက်ပွဲဒီ2015ရွေးကောက်ပွဲကလည်းဆိုင်ရင်မဲပေးသူအရေးတွေပိုများတယ်လို့ကျွန်တော်တို့ပြောနိုင်ပါလား
ရာဂန်နုံးတော့မထွက်သေးပြီမယ်ကျွန်တော်မျက်စီထဲမှာပေါ့နော်ရာဂန်နုံးကကျွန်မတေချာမသိသေးဘူးဒါပေမဲ့ညားတယ်လို့ကျွန်တော်တို့တွက်ဆလို့ရတယ်ပေါ့နော်ဘာလို့ဆိုဒီဟိုဟာဒီမဲထွက်ပေးတဲ့လူတွေကတောက်လျှောက်တဲ့တူတူမဲတွေပေးပြီးနေတာတော့မှဒီညနေ၄နာရီအထိဟိုရှိနေတော့မယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဆိုတော့ကျွန်မထင်တယ်မများဘူးဆိုရင်တော့ဒီဟိုဟာတိတ်မကွာလောက်ဘူးပေါ့နော်တင်းဟိုနေသွားမယ်အများကြီးနေသွားမယ်အနေထားမျိုးမှမရှိဘူးပေါ့နော
်ဟုတ်ကဲ့ကိုတနက်ဆိုလို့မန္တလေးတိုင်းတက်မှာရောမဲပေးသူရှိ
လိုက်ကြပါတယ်လို
့ပြောလို့ရလား
ဟုတ်ကဲ့ကျွန်တော်လည်းဒီအရေးအတွက်တော့ဒီတိကျတာမထွက်သေးဘူးဒါပေမဲ့ကျွန်တော်အမြင်ရတော့ညားတယ်ပေါ့နော်ကျွန်တော်ပြီးတော့မဲယုံတွေကိုလိလာသွားရောက်လိလာတဲ့အခါမှာလဲဒီမင်းလာပြည်တဲ့နှောင်းကဒီတယုံနဲ့တယုံမှာဆိုရင်တော်တော်လေးကိုအရေးပြများတာကိုတွေ့ရတယ်ပေါ့ဥပမာသူ1000ရှိရဲဆိုရင်900လောက်လာပေးတယ်ပေါ့နော်အဲ့တော့ဒီ300ခန့်လောက်ပဲမပေးတာမျိုးပေါ့အဲ့အဲ့လိုမျိုးဆိုအနေထားမျိုးမှာတွေ့ရတယ်ပေါ့ဒါကတော့ဒါဒီကျွန်တော်သွားပြီးတော့လိလာခဲ့တဲ့မဲယုံတွေပေါ့နော်ဟုတ်ကဲ့လိုမျိုးဆိုတော့ဒီကျူတမဲပေးပြတာတော့မှဒီကျွန်တော်တချို့မဲယုံတွေမှာဆိုသူတန်းစီနေရတဲ့ဟာကတဏီကုံလေးပါပဲတော့လျှောက်ပုံမှန်တိုင်းရှိနေတယ်။ဟိုနေခင်းမှာလူပဲကျဲသွားလိမ့်မယ်လို့ထင်တာပဲ။ဒါပေမဲ့နေခင်းမှာလည်းမဲပြီးတဲ့သူကတော့အရေးတွေကများနေသေးတာပဲ။ဟုတ်တော့အကြမ်းများဖြစ်တော့ဒီမဲပြီးတဲ့ဥည်ကတော်တော်များများကိုထွက်လာတယ်ပေါ့။2015ထက်ကိုညာမယ်လို့ကျွန်တော်ယူဆတယ်
။ဒီချက်ကအမြဲတမ်းရေးကြည့်ရလို့ကျွန်တော်ယူဆတယ်လေ။ဒါကြောင့်လည
်းဆိုတော့
မဲပြီးသူအရေးတွေများမှသာလျှင်မဲဆန္ဒရှင်အများစုရဲ့လုပ်ပိုင်ခွင့်အာဏာအနှင်းချင်းကိုသက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တည်တည်ရာရရှိချမှာဦးနော်ဥမာကျွန်တော်တို့ကတရားမဲတရားရာခိုင်နှုန်းမဲပေးခွင့်ရှိတဲ့နေရာမှာမဲလာပေးတဲ့လူက40ပဲရှိနေအဲ့ထက်မှာနိုင်တဲ့လူက27နဲ့နိုင်တယ်ဆိုတဲ့အခါကြရဲ့တရားလုံးရဲ့အချိုးနဲ့ပြောလိုက်ရင်သူက27လို့ဖြစ်သွားမှာဆိုတော့ဒီချက်ကအမြဲတမ်းရေးကြည့်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်အဓိကအခုဒီညဆွေးနွေးကြရဲ့အဓိကမေးခွန်းကဒီမေးခွန်းပါလက်ရှိပြီးသွားတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတည်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့အမြတ်နန္ဒတင်းတို့ကိုတက်နဲ့ဆူတို့စောင့်ကြည့်လာသူတွေနဲ့အခိုင်အမာပြောနိုင်ပါလားဘလောက်ယာကိုင်းတုံးတီပြောနိုင်ပါလဲမမြတ်နန္ဒတင်းအရှင်ပြောပြပါအ
ဲ့ဒါကလေးဆရာကရှုတော့ပုံမှန်မူတည်တာပေါ့နော်အဲရှုတော့ပုံမှန်မူတည်ရဲဆိုတာကတော့ကျွန်တော်တို့ကခုနကအရှိမမအကောင့်တွေကြီးပဲပြောသွားတယ်ဆိုတော့ဒါကဘာလဲဆိုတော့ကျွန်တော်တို့ကရွေးကောက်ပွဲနေ့မှာမြင်ရတဲ့ဒီကိစ္စရက်ကိုပဲကျမတို့ကဒီ process ကိုကျမတို့ကပြောတာပေါ့နော်။ပြောနေဆိုတဲ့အခါကျတော့ဒီကျမတို့ဒီရွေးကောက်ပွဲနေ့တနေ့လေးကိုလေ့လာတဲ့သူတွေအတွက်ဆိုရင်တော့ဒါကကောင်းတယ်လို့ကျမတို့ဒီရေဘူးကပြောလို့ရတယ်။ဒါပေမဲ့ရွေးကောက်ပွဲဖြစ်စဉ်ကြီးတစ်ခုလုံးအနေနဲ့ကျတော့မတူနိုင်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဥပမာဒီလူ့ခွင့်ရေးရှုထောင့်ကနေပြီးတော့ရက်တည်ပြီးတော့မှနေတဲ့တော့ဒီအခွင့်အရေးပေါ့နော်။တို့ဘုံမဲ့ဆန္ဒရှင်တွေအတွက်ဆိုရင်တော့ဥပမာဆိုရင်ကျမတို့ကလွတ်လပ်တယ်လို့ဒီအတိတ်ပဲဖွင့်တဲ့နေရာမှာဥပမာကိုဗစ်အခက်အခဲကြောင့်မလို့ကျမတို့ကဒီ ဲဆယ်စီယုံမှုတွေကိုမလုံနိုင်ခဲ့ရဘူး။အဲတချို့ကိုယ်စားလှယ်လောင်းနေဆိုရင်ဒါဒီလိုလက်ဆောင်ဟောပြောစီယုံမှုနဲ့ပတ်သက်လို့ဒီပြည်ပင်တားမြစ်မှုတွေရှိခဲ့ရတယ်။ဒါဆိုတော့ဒါကျွန်တော်တို့ဒီတချို့သောကိုယ်စားလှယ်လောင်းနေဆိုလို့ရှိရင်လည်းကျွန်တော်တို့ဒီပဲဟွာပေါ့နော်ကိုယ်စားလှယ်လောင်းမြစ်ရင်းသွင်းတဲ့အခါမှာဒါပယ်ဖြတ်ခံဟွာပေါ့နော်ဒီဟွာပါဝင်ခွင့်မရခဲ့ဘူးဆိုတဲ့အနေအထားမျိုးတွေကိုတွေ့ရတယ်။အဲဒါကိုကျွန်တော်တို့အဲ့လိုပြောလို့ဒါရွေးကောက်ပွဲကော်မရှင်ကိုကျွန်တော်တို့အဖြစ်ပြောအောင်ပေါ့နော်။ဒါဆိုတော့ရှိတဲ့ဥပဒေအတိုင်းဒီဆောင်ရွက်တဲ့အခါမှာပေါ့နော်။အဲ့ဒီအခါကျတော့ကျွန်တော်တို့ဒီလူ့ခွင့်ရေးသမားတွေနော်ဒီရှုထောင့်ကနေကြည့်ကြဆိုရင်တော့ဒါလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာကဒါတိတ်ပြီးတော့ဒါဟွာမဖြစ်
ဒီပြည်ဆိုမှုရှိဘ
ူးပေါ့နော်။ပြည်ဆိုမှုတော့မရှိဘူး။ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီဥပဒေကြီးရဖြစ်စေမှုတော့ဒါပြန်ပြီးတော့မှဆွေးနွေးရမယ်အပိုင်းဖြစ်သွားမှာပေါ့နော်။ဆိုတော့ဒါရှေ့မှာရှိတဲ့အပိုင်းတော့မှဆိုရင်ဒီခိုင်လိုဟာမျိုးမှာဆိုရင်ဒါအင်တာနက်မရဘူး။အဲ့အင်တာနက်မရတော့ဘာဖြစ်လဲ။ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီအဲ့ဒေတာမှာရှိတဲ့သူတွေအတွက်မဆန်နာရှင်တည်င်းအချက်လက်ပေါ့နော်။ဒီရွေးကောက်ပွဲတည်င်းတွေဒါကိုယ်စားလှယ်လောင်းနေရဲ့ဒီတည်င်းအချက်လက်တွေရယူဖို့အတွက်သူတို့မှဒါဆွေးနွေးပေးရတယ်။ဒါကမဆန်နာရှင်တွေအတွက်ကိုဒါဒီဟိုပေါ့တန်းလို့အခုရေးမဖြစ်တဲ့အနေအထားမျိုးတစ်ခုဖြစ်တယ်။နောက်တစ်ခုကတော့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေပြည်တော်ရှိတဲ့ချင်းဟာလေ။ဒါပြောမယ်ဆိုသူတို့တွေအတွက်တော့မတရားဘူးပေါ့နော်။ကျွန်တော်တို့ကတော့ကျွန်တော်တို့အနေနဲ့တရားတွေလို့ပြောနေပေမဲ့လေအခြားသောသူတွေနေရာတွေလို့ဖြစ်ချင်မှဖြစ်မှာပေါ့လေ။အဲ့တော့ဘယ်လိုအမလဲဆိုတော့သူ့ရဲ့ data အကြီးကြီးမှဖြစ်တဲ့အခြေအနေတွေနဲ့ဒီ data ခံပြည်သူလူထုရဲ့ဒီတုံ့တက်မှုကဒါပို့ပြီးတော့မှမှန်ကန်နေပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့ဒီဖြစ်စဉ်ပေါ်မှာချုပ်ပေါ်ပြီးတော့သုံးပြတယ်အစည်းအခမ်းကထုတ်ရတာဖြစ်တဲ့အတွက်ဒါဒီတရားမြတ်တာဆိုဆောင်ရွက်ခဲ့တယ်လို့တော့ကျွန်တော်တို့ဒီယူဆနိုင်ပေါ်ရှိတယ်။ဒါပေမဲ့အသေးစိတ်အချက်လက်တွေကတော့ကျွန်တော်တို့ကခုနရွေးကောက်ပွဲကန့်ကွက်လာပြီးနောက်ဆက်ပြီးတော့မှဒီကော်မရှင်ရဲ့ဒီဆုံးဖြတ်ချက်တွေပေါ့နော်ခုလုံးရဲ့ဆုံးဖြတ်ချက်တွေဒီနေရာပေါ်မှာမူတည်ပြီးတော့ဆက်ပြီးတော့မှလေ့လာသုံးသပ်ဖို့လိုလို့ပါလိမ့်မယ်ပေါ့နော်
။ဟုတ်ကဲ့ကိုသက်သက်ဆိုရောဒီရွေးကောက်ပွဲဟာလက်ပြီးတရားမြတ်တာရဲ့ရွေးကောက်ပွဲဖြစ်တယ်လို့အခိုင်အမာပြောနိုင်မလားဘလောက်ရခိုင်လို့ပြောနိုင်လဲ
။ဟုတ်ကဲ့ဆက်ဆရာကြီးဆမမမနန္ဒပြောသလိုပဲကျွန်တော်တို့ရွေးကောက်ပွဲတရက်တည်းကိုဟိုဒီရေပေါ်အပြင်ကြည့်မယ်ဆိုရင်တော့ကျွန်တော်ကနပ်ပြဆိုယူကောက်ပွဲအပွဲလွတ်လပ်ပြီးတရားမြတ်ရဲ့ယူကောက်ပွဲဖြစ်တယ်လို့ကျွန်တော်တို့အသုံးသတ်လို့ရတယ်နော်ဒါပေမဲ့လည်းဒီယူကောက်ပွဲဆိုတာကဒီ process ဖြစ်ဒီဖြစ်စဉ်တစ်ခုဖြစ်တဲ့အတွက်ကြောင့်တစ်ခုလုံးကိုပြန်ကြည့်တဲ့အခါမှာတော့တချို့ဘာတွေကလို့မေကွန်ထုတ်เสียရတယ်ကတော့ဒီတရားလွတ်လပ်ပြီးတရားမြတ်ရဲ့ယူကောက်ပွဲဖြစ်ရလားဆိုတဲ့အမျိုးမေကွန်ထုတ်เสียရတယ်ကတော့ရှိနေသေးတယ်ဘယ်လိုအဲ့တော့ခုနဆရာမပြောသလိုဒီကျွန်တော်ကြည့်ရရှုတော့အပေါ်မှာပဲမူတည်နေတယ်ပြောတယ်အဲ့တော့ကျွန်တော်တို့တချို့အပိုင်းတွေမှာဒီယူကောက်ပွဲဖြစ်စဉ်ကိုပြန်ကြည့်မယ်ဆိုရင်လောထုံးလုံးဒီပိုင်းမှာအားနည်းချက်တွေရှိနေတာမျိုးတွေတွေ့ရတယ်ပြီးတော့နော်လွယ်မှန်းသာဒီဆုံးဖြတ်တဲ့ကိစ္စလိုဟာမျိုးတွေလည်းဒါဒီတချို့ဟာတွေမှာလည်းရှိခဲ့တယ်ဘောနော်ရှိခဲ့တော့ဒါဆိုတော့ကျွန်တော်ကတော့ဒီဥပဒေမျိုးတွေကြီးကတော့ပြင်ဖို့တော့ပြင်သင့်တဲ့ဟာတွေလည်းရှိလာတယ်ဘောနော်အဲ့တော့ပြောချင်တာကတော့ဟိုဒီလွတ်လပ်ပြီးတရားမြတ်ရဲ့ရွေးကောက်ပွဲဒါကဒီမဲပြည့်တဲ့နေ့တွေနေ့ကြီးမယ်ဆိုတော့ဒါအဲ့ဖြစ်စဉ်ကတော့ဖြစ်တယ်လို့ဒါပြောလို့ရတယ်။ရွေးကောက်ပွဲ process ကြီးတစ်ခုလုံးကိုကြည့်မယ်ဆိုရင်တော့လည်းအေကွန်ထုတ်စရာတွေတော့ရှိသေးတယ်။
ဟုတ်ကဲ့။လက်ရှိရွေးကောက်ပွဲရလက်ကိုပယ်ချဖို့အတွက်ရွေးကောက်ပွဲတွေဒီလွတ်လပ်ပြီးတော့တရားမျှတမှုမရှိဘူးဆိုတော့ဆွဆွဲချက်မျိုးကတော့အလိုမှခိုင်လုံစွာဆွဆွဲလို့မရဘူး။ဒီပိုင်းမှာလည်းပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါတယ်လို့တရားရဂိုင်တို့ပြောဖို့ရမှာတချို့အားနည်းချက်လေးတွေရှိနေတယ်။အဲ့လိုပြောမယ်ဆိုရင်ငက်ငက်နန္နာတင်ကိုတင်တဲ့ကူပြောလို့ရပါတယ်ကျွန်တော်တို့ပြော
ကြည့်ကျမတို့ကတခုပေါ့နော
်
အရင်ကတော့ကျမတို့က1992တည်းလောက်တုန်းကတော့ကျမတို့ကလွတ်လပ်ပြီးတော့တရားမြတ်တဲ့ရေကောက်ပွဲလို့ပဲကျမတို့ကဆိုခဲ့ကြတယ်ပေါ့နော်ဆိုတော့အခုဒီနောက်ပိုင်းပေါ့တစ်နှစ်2010နောက်ပိုင်းမှာတော့ဘေးအရာတွေကခက်စားလာလဲဆိုရေကောက်ပွဲရဲ့ဂုဏ်သိက္ခာပေါ့ကျမတို့ဒီ election integrity နောက်တစ်ခုကရွေးကောက်ပွဲဆိုင်ရာတရားမျှတမှု electoral justice တွေဆိုဒီဟာတွေပါလာတဲ့အခါကျတော့ကျမတို့ကဒီဖြစ်စဉ်တစ်ခုတည်းနဲ့ကျမတို့ကပြောလို့မရတော့ပဲねဥပမာဆိုရင်ရွေးကောက်ပွဲစနစ်ကအစဆိုတော့ကျမတို့ဒီဟိုမှာတရားရဂိုင်းတုံးကျမတို့က elected ဖြစ်မလားဆိုတဲ့ဟာမျိုးလေးပေါ့နော်ဒါမျိုးတွေကအစကျမတို့ကဒါတရားလေဟိုပဇီဘုံချိန်ကဦးလေးနဲ့ချိန်ဆက်နေတဲ့အခါကျတော့ဒီလိုမျိုးကျမတို့ဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြောဖို့ဆိုရင်ခုနဒီလိုလက်ပြောတရားမျှတတယ်ဆိုတဲ့အနေအထားမျိုးနဲ့မလုံလောက်ပါဘူးဒီလူနည်းစုဒါတိုင်းရင်းသားတွေရဲ့ဒါပါဝင်နိုင်မှုဒါပြီးတော့ဒီခုနပြိပခဖြစ်ပွားရာဒေသမှာရှိတဲ့မဲဆန္ဒရှင်တွေရဲ့ဒီမဲပေးခွင့်နော်ဒီလိုမျိုးဒီရွေးကောက်ပွဲမှာပါဝင်နိုင်ခွင့်ဒါလေးကိုကျမတို့ဒီအမခန့်ချက်ပေးနိုင်တဲ့ဒါအခြေအနေမျိုးထိကိုကျမတို့ကနောက်တတန်းနေမှာနောက်ရွေးကောက်ပွဲတွေမတိုင်ခင်မှာတူတင်ပြင်ဆင်တဲ့ဟာတွေကိုလုပ်ရမှာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာအောင်ဆုံးနေပြီတဲ့မနေ့ကနေတင်ကုသမြတ်စုညောင်လုံးကိုကျေးဇူးတင်ပါတယ်ဆက်ပြီးတော့လည်းအောင်မြင်လို့ဆောင်နိုင်ကြပါစေလို့လည်းဆန္ဒပြုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာကြီ
းဟုတ်ကဲ့ဆရာဟုတ်ကျေးဇူးများကြီးတင်ပါတယ်ရှင်အခုလိုဖိတ်ခေါ်ပေးရတဲ့ပုံလေ
းဟုတ်ကဲ့ရွေးကောက်ပွဲကိုစောင့်ကြည့်လည်လာခဲ့ကြတဲ့အမျိုးမြမဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာမမြတ်နန္ဒာတင်မန္တလေးတိုင်းခြေဆိုင်ကနောင်အင်စတီကျူရဲ့အမှုဆောင်ဒါရိုက်တာကုသမြတ်စုတို့ရဲ့လည်လာတွေ့ရှိချက်တွေကိုနားဆင်ခဲ့ကြရတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုရာရီရာပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကြံတွေဆက်သွယ်နေနေချက်တွေကိုအင်္ဂါညဒရေလိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ရေဒီယာဝေးကွာပြီးကျမ်းမှာပြောဆင်ကြပါစီ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
ကဘာတလွားခီးသွားစီစဉ်ကနေကြိုးဆိုပါရရှင်ကျွန်မဆုမြတ်မမပါအခုတစ်ခေါက်တော့ဒီဂျပန်နိုင်ငံတိုကျိုမြို့တော်ကိုသွားကြရမှာပါဂျပန်လူမျိုးတွေခုံခုံမင်းမင်းစားကြတဲ့ဆူရှီကိုဘလောက်အသေးစိတ်စနစ်တကျပြင်ဆင်ရတယ်လဲဆိုတာကိုသွားပြီးတော့လေ့လာရမှာပါအထူးသဖြင့်ဆူရှီပညာရှင်တယောက်ဖြစ်လာဖို့အတွက်အမျိုးသမီးတွေခက်ခဲခဲခဲတင်းယူကြရတယ်ဆိုတာကိုကဘာတလွားခီးသွားစီစဉ်ကနေပြီးတော့သွားလ
ဂျပန်နိုင်ငံတိုကျိုမြို့တော်ကင်ဆာအရက်ကကမ္ဘာအကောင်းဆုံးလို့နာမည်ရအိုနော်ဒဲရာဆူရှီဆိုင်လို့တိတ်နာမည်ကြီးတဲ့ဆူရှီဆိုင်တွေမှာဆိုရင်နာမည်ရဆူရှီစဖော်မှုကြီးတွေကဆူရှီတွေကိုကိုယ့်ရှေ့မှာရင်ပြင်ဆင်ပေးကြတာမျိုးဖြစ်ပါတယ်အထူးလုပ်ထားတဲ့ဆာလကာရီနဲ့ရောနယ်ပြင်ဆင်ထားတဲ့ဆူရှီထမင်းကိုအသားငါအသီးအရွက်တွေနဲ့တွဲဖက်ပြီးတော့ဆူရှီပြင်ပေးရတာကြည့်ရင်တော့မခက်ဘူးလို့ထင်ရပါတယ်။ဒါပေမဲ့အသားငါစိမ့်အထူးသဖြင့်ပင်လယ်ဆာအစိမ့်တွေကိုဓာတ်နဲ့လှီးဖြတ်တာကဆာလို့လာစားသူပကံပေါ်ဆူရှီကိုတင်ပေးလိုက်တဲ့အထိအစင်တိုင်းမှာပညာပါပါတယ်။ဆူရှီပညာရှင်တယောက်လို့ဂျပန်မှာသတ်မှတ်ခံထားရတဲ့တွေထဲမှာအမျိုးသမီးတွေမပါတော့ပါဒီအခြေအနေကိုပြောင်းလဲချင်တဲ့အမျိုးသမီးတော်တော်များများအခုတော့ဆူရှီပညာရှင်တွေဖြစ်အောင်ကြိုးစားနေကြပါပြီ
女性の寿司職人って本当ほとんどまあ数名はいらっしゃると思うんですけど
寿司サイネはအမျိုးသမီးစဖို့မှုဆိုတာမရှိတော့ကိုနေပါတယ်ဒါကြောင့်ကျမတို့လည်းလုပ်နေပါတယ်ဆိုတာကိုပြချင်လို့ကျမကြိုးစားနေတာပါစားခဲ့ပြီးကြတဲ့ကတခါမှနောက်ပြန်မလဲဖြစ်ပါဦ
းနာမည်ကြီးအိုနော်ဒဲရာဆူရှီဆိုင်မှာပညာသင်ယူပြီးဆူရှီစဖို့မှုတယောက်ဖြစ်ဖို့သူကကြိုးစားနေတာပါအမျိုးသမီးတွေရဲ့လက်ကအမျိုးသားတွေထက်ပိုနွေးလို့ဆူရှီမလုပ်သင့်ဘူးဆိုတာမျိုးဒီအတက်ပညာကအမျိုးသားတွေနဲ့ပဲဆိုင်နေဆိုတာမျိုးရှေးရိုးဆွဲအမြင်တွေရှိခဲ့တာကြောင့်အမျိုးသမီးဆူရှီစဖို့မှုတွေကိုအရင်ကတိတ်လက်မခံကြတာဖြစ်ပါတယ်တဲ့ဂျပန်နိုင်ငံမှာရှိတဲ့ဆူရှီစဖို့မှုတွေထဲမှာအမျိုးသမီးက30ရာခိုင်နှုန်းအောက်လောက်ပဲရှိတယ်လို့ခန့်မှန်းကြပါတယ
်။30の視点で見れるものっていうのは何か違うんだったらそこは
အမျိုးသမီးတယောက်အနေနဲ့အမျိုးသားတွေနဲ့ကွဲပြားတဲ့အမြင်နဲ့လုံနိုင်တာတွေရှိပါတယ်။ဒါကိုအသုံးချနိုင်ဖို့ပြောင်းလဲပါတယ်။လူတွေအနေနဲ့ဒီအမျိုးသမီးစဖို့မှုကြောင့်လာစားရဲဆိုတာမျိုးလည်းဖြစ်စေချင်ပါဘူး။ဒီမှာပြင်ဆင်ထားတဲ့အစားအသောက်တွေကြောင့်လာစားကြတာပဲဖြစ်စေချင်ပါတယ်။
အခုဆိုရင်အိုနော်ဒဲရာလိုနာမည်ကြီးဆိုင်မှာဆူရှီပညာသင်ယူနေကြတဲ့အမျိုးသမီး10ယောက်ရှိပါတယ်။ဆူရှီထမင်းကို9စိမ့်တွေနဲ့အဓိကတွဲစားကြတာဖြစ်လို့9မျိုးစုံရဲ့အခြေခွန်ကိုချွတ်တာပုံစံမှန်မှန်လှီးဖြတ်တာတွေကအစားဆူရှီမာစတာစဖို့မှုကြီးတွေစီကသင်ယူကြရပါတယ်။အမှုပညာတစ်ခုဖန်တီးသလိုပြင်ဆင်ကြရတဲ့ဆူရှီလုပ်နည်းပညာကိုကျွမ်းကျွမ်းကျင်ကျင်တက်ဖို့နှစ်နဲ့ချီအတွေ့အကြုံတွေလိုပါတယ်။နာမည်ကျော်ဆူရှီစဖို့မှုကြီးကတော့စားသောက်ဆိုင်လုပ်ငန်းသဘောတဘာဝကိုကပင်ပင်ပန်းပန်းလုပ်ရတာမဟုတ်အမျိုးသမီးတွေနဲတာလို့မြင်ပါတယ်
။私がこの業界入った時にはやはりそのまあ男女差別ではないですけども
စားသောက်ဆိုင်လုပ်ငန်းတွေကျွန်တော်စောင့်ဝင်တော့ကဆိုအမျိုးသားတွေအတွက်တော့မှတော်တော်ခက်ခဲပါတယ်။အလုပ်ချိန်အများကြီးလုပ်ရပြီးတော့လစာကလည်းနဲပါတယ်။ပင်လဲပင်မှန်းပါတယ်။အမျိုးသမီးတွေကိုတမင်ခွဲကြတယ်လို့တော့ကျွန်တော်မပြောလို့ပါဘူး။လူမှုအတိုင်းဝိုင်းထဲမှာအခြေအနေတွေကပြောင်းလာပါပြီ။အခုဆိုအခြေအနေတွေကအမျိုးသမီးတွေအတွက်ကောအမျိုးသားတွေအတွက်ပါတော်တော်လေးကောင်းလာပါပြီ
။ပြင်သစ်အီတလီအပါအဝင်နိုင်ငံတကာမှကြော်ကြားတဲ့စဖို့မှုတော်တော်များများကိုချီးရင်အရင်တုန်းကအမျိုးသားတွေပဲများပေမဲ့အခုတော့နာမည်ကျော်အမျိုးသမီးစဖို့မှုတွေလည်းမနှဲပါဘူး။ဂျပန်မှာဆိုရင်နိုင်ငံတကာကဆူရှီပညာသင်ကျင်သူတွေကိုပါသင်နိုင်အောင်လို့တိုကျိုဆူရှီအကယ်ဒမီလို့ဆူရှီအပါအဝင်ဂျပန်အစားအသောက်စစ်စစ်ချက်နည်းတွေသင်ပေးတဲ့အချက်အပြုတ်သင်တန်းကျောင်းတွေရှိနေပါပြီ။ဒီကြောင့်မှဆိုရင်နိုင်ငံစုံကအမျိုးသမီးအမျိုးသားတွေပညာလာတင်ကြပါတယ်။ဂျပန်လူမျိုးယူကီကတော့အမျိုးသမီးတွေအနေနဲ့အင်ရှင်မတာဝန်ခြေပြွန်ရမယ်ဆိုတာမျိုးဂျပန်လူမှုအတိုင်းဝိုင်းထဲမှာအမြင်ရှိနေတာမို့အမျိုးသမီးတွေထဲမှာဆူရှီစဖို့မှုဖြစ်ရှင်သူနည်းနေသေးတာလို့ပြောပါတယ်
။ဖာဒီကတ်တေးဝမမိုရူနိုဝါဂျိုဆေးမီတိုင်းနာကိုကိုရောကအီစကီကတ်ယိုယီ
ဂျပန်မှာကအမျိုးသမီးတွေဟာမိသားစုကိုချက်ပြုတ်ကျူးမွေးကျူးစရာမေတာဝန်ရှိတယ်လို့ခိုင်ခိုင်မာမာယုံကြည်ကြပါတယ်။ဆူရှီစဖို့မှုအလုပ်ကညနေတည်းလို့ကတော့အမျိုးသမီးတွေအတွက်ခက်ခဲပါတယ်။ဒါကြောင့်ဆူရှီစဖို့မှုဖြစ်ရှင်တဲ့အမျိုးသမီးတွေအစားတွေကနေတာလို့ထင်ပါတယ်
။ကဘာတဝါမတိသူမရှိသလောက်ကြော်ကြားတဲ့ဂျပန်အစားအစာဆူရှီကိုပြင်ဆင်ပေးကြသူတွေထဲမှာဆူရှီမာစတာလို့အတိအမှတ်ပြုခံရတဲ့ဆူရှီပညာကျွမ်းကျင်သူအမျိုးသမီးဆူရှီစဖို့မှုတွေပုံများလာဖို့အတွက်
သူတို့ကမျှော်လင့်နေကြပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
American ပြည်တွင်းစစ်အတွင်းတိုင်းပြည်ကိုပြောကြားတဲ့သူ့ရဲ့အထင်ကရ Gettysburg မိန့်ခွန်းမှာသမ္မတ Abraham Lincoln ကလွတ်လပ်မှုဆိုတာဟာကမ္ဘာမြေပေါ်ကပျောက်ွယ်သွားမှာမဟုတ်ပါဘူးလို့ထည့်သွင်းပြောကြားခဲ့ပါတယ်။သမ္မတ Lincoln ရဲ့ဒီပြောဆိုချက်ဟာတန်ပေါင်းများစွာသော American နိုင်ငံသားတွေထင်တာမကပဲ American ရဲ့လွတ်လပ်မှုကိုထိမ့်သိမ့်နိုင်ရေးအတွက်တိုက်ပွဲဝင်နေကြတဲ့လက်နက်ကင်တပ်ဖွဲ့ဝင်တွေအပါအဝင်တခြားနိုင်ငံတွေအတွက်လည်းစိတ်ဓာတ်ခွန်အားဖြစ်စေခဲ့ပါတယ်။နိုဝင်ဘာ17ရက်နေ့မှာကြာရောက်တဲ့ American စစ်ပြန်စစ်မှုထမ်းဟောင်းများနေ့မှာဒီစစ်မှုထမ်းတွေရဲ့တာဝန်ထမ်းလို့စိတ်ရှိတဲ့စံတန်ဘိုးတွေနဲ့ပေးဆက်ခတ်မှုတွေအတွက် American ပြည်သူတွေကလေးစားဂုဏ်ပြုကြပါတယ် Uniform ကိုစစ်မှုထမ်းဘဝအနားယူသွားပြီးတဲ့နောက်လွတ်လပ်တဲ့တိုင်းပြည်မှာနေထိုင်ရခြင်းရဲ့အကျိုးကျေးဇူးတွေကိုသူတို့ကတက်တဲ့အဖြစ်ပြသနေတာလည်းဖြစ်ပါတယ်1918ခုနှစ်မှာပထမကမ္ဘာစစ်ကြီးစစ်ပြင်းငြိမ်းချောင်းလက်မှတ်ရေးထိုးခဲ့တဲ့နေ့အစွဲပြုပြီးနိုဝင်ဘာလ17ရက်နေ့ကိုစစ်ပြန်စစ်မှုထမ်းဟောင်းများနေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။ဥရောပတိုက်အပါအဝင်အာရှ၊အာဖရိက၊ပစိဖိတ်ဒေသတွင်းရကျွန်းစုတွေနဲ့တောင်အမေရိကန်ကမ်းလွန်ပင်လယ်ပြင်တွေမှာဖြစ်ပွားခဲ့တဲ့အဲ့ဒီပထမကမ္ဘာစစ်ကိုစစ်ပွဲတွေအားလုံးအဆုံးသတ်ရေးအတွက်ဖြစ်ပွားတဲ့စစ်ပွဲလို့သတ်မှတ်ခေါ်ဆိုခဲ့ကြတာပါ။ဒါပေမဲ့အဲ့ဒီနောက်မှာစစ်ပွဲတွေထပ်မံဖြစ်ပေါ်ခဲ့ပါတယ်။1954ခုနှစ်မှာတော့စစ်ပွဲတွေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့တပ်မတော်သားတွေအပါအဝင်ငြိမ်းချမ်းတဲ့ကာလမှာတာဝန်ထမ်းဆောင်ခဲ့ကြသူတွေအတွက်ပါရည်စူးပြီးသမ္မတဒွိုက်အိုက်ဇန်ဟာဝါအများပြည်သူအားလိုက်ရနေစစ်ပြန်စစ်မှုထမ်းဟောင်းများနေ့အဖြစ်တိုးချက်သတ်မှတ်ပေးခဲ့တာပါအဲ့ဒီအစဉ်အလာကိုအမေရိကန်အစိုးရအဆက်ဆက်ကခဏိအချိန်ထိဆက်လက်ထိန်းသိမ်းထားပြီးစစ်မှုထမ်းနေတာဝန်ထမ်းဆောင်မှုကအနားယူသွားပြီးတဲ့အခါအလုတ်အကန့်ရရှိရင်းနဲ့အရတားဘဝကိုပြန်ရောက်တဲ့အချိန်အဆင်ပြေချောမွေ့စေရေးတို့အတွက်ကူညီဆောင်ရွက်ပေးနေပါတယ်စစ်ပြန်စစ်မှုထမ်းဟောင်းများနေ့ရဲ့အခြေခံအချက်ဟာစစ်ပွဲတွေအကြောင်းကြီးတသက်မဟုတ်ပါဘူးဒီနေ့ဟာတိုက်ပွဲတွေမှာအနိုင်ရခဲ့တာနဲ့ဆုံးရှုံးခဲ့တာတွေအတွက်ကျင်းပခြင်းမဟုတ်သလိုနိုင်ငံရေးအရာအောင်ပွဲဆင်ခဲ့တာနဲ့နည်းမြေတွေတိမ့်ပိုက်နိုင်ခဲ့တာတွေကိုလည်းအောင်ပွဲခံတဲ့နေ့မဟုတ်ပါဘူးတကယ်တော့ဒီနေ့ဟာဗြိတိန်ကနေဒါတောင်အမေရိကနဲ့တခြားနိုင်ငံတွေမှာစစ်ပြန်စစ်မှုထမ်းဟောင်းတွေရဲ့တာဝန်ထမ်းဆောင်ခဲ့မှုနဲ့ပေးဆက်ခဲ့မှုတွေအတွက်ဂုဏ်ပြုတဲ့အမှတ်ရအောင်မေပွဲနေ့တနေ့ဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။ဘုဒ္ဓဦးနေမနခင်တရင်လွာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးတရင်ချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်။ American သမ္မတရွေးကောက်ပွဲမှာ Democrat သမ္မတလောင်း Joe Biden အနိုင်ရကြောင်းခမတ်သတ်မှတ်ထားမှုတွေကိုလက်မခံပဲတရားရေးဆိုင်ရာစိတ်ခေါ်မှုတွေပြုလုပ်သွားမယ်ဆိုရဲသမ္မတ Donald Trump ရဲ့ယက်တိချက်ကိုအရေးကြီးတဲ့ Republican Party ခေါင်းဆောင်တွေကထောက်ခံမှုပေးနေကြပါတယ်။မဲပေးတာနဲ့မဲရည်တွေ့ရမှာပုံမှန်မဟုတ်တဲ့ဖြစ်ရက်နဲ့ဆဆွဲချက်တွေနဲ့ပတ်သက်ပြီးတရားရုံးကိုရှောက်ထားနေချိန်မှာသမ္မတ Donald Trump အနေနဲ့ရှုံးနေတာကိုမပြောကြသင့်သေးဘူးလို့ထိတ်တန့် Republican တွေဖြစ်တဲ့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Kevin McCarthy တို့ကပြောပါတယ်။American သမ္မတရွေးကောက်ပွဲမှာအနိုင်ရထားတယ်လို့ကြေညာထားတဲ့ Joe Biden ရဲ့ American အစိုးရတဲ့လက်ထက်မှာ American နဲ့ဥရောပသမဂ္ဂတို့အနေနဲ့ Atlantic ကန်ဒဖက်မှာမိအဖွဲ့တွေတခုဖွဲ့စည်းဖို့လိုအပ်တယ်လို့ဥရောပကော်မတီဥက္ကဋ္ဌ Ursula von der Leyen ကအင်္ဂါနေ့ကပြောပါတယ်။အထူးသဖြင့်ဥတုရသီပြောင်းလဲမှုကိုတုံ့ပြန်ရေးနဲ့ Digital စီးပွားရေးစီမင်းစည်းကမ်းတွေချမှတ်ရေးလို့ Nepal မှာဖူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောပါတယ်။ကမ္ဘာ့နိုင်ငံရေးကိုတုံ့ပြန်ရင်ဆိုင်ရာမှာသိပ္ပံနည်းပညာဖူးပေါင်းအဖြေရှာမှုနဲ့စီးလုံးညီညွတ်မှုတွေလိုအပ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကကမ္ဘာ့ကျန်းမာရေးအဖွဲ့53ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးဖွင့်ပွဲမှာနိုင်ငံတကာအတိုင်းအဝန်းကိုပြောကြားလိုက်ပါတယ်။လက်ရှိထွက်ပေါ်လာနေတဲ့2020ရွေးကောက်ပွဲရလဒ်တွေမှာအငြင်းပွားစရာတွေရှိနေပြီးဥပဒေနဲ့မြေဒါတွေရှိနေကြောင်းအထောက်ထားမခိုင်လုံမပြတာပဲချက်ကန်ဖော်ပြရေးပါတီ USDP ဥက္ကဋ္ဌဦးတန်းထေကမနေ့အင်္ဂါနေ့ကပြောကြားလိုက်ပါတယ်လိုမလာရှိရနေကပြုလုပ်ခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့ပါတီရဲ့ Facebook ကနေအင်္ဂါနေ့ကထုတ်လွှင့်တဲ့ USDP ဥက္ကဋ္ဌဦးတန်းထေရဲ့ဗီဒီယိုမိန့်ခွန်းမှာရွေးကောက်ပွဲဖြစ်စဉ်မှာဥပဒေနဲ့မြေတဲ့အငင်းပွားပွဲရာလောက်ရတွေ့ကြောင်းတရားရေးလမ်းကြောင်းကနေရင်ဆိုင်မှုရှိနေကြောင်းပြောကြားတာဖြစ်ပါတယ် Rohingya လူမျိုးတုံးတပ်ဖြတ်မှုအစုံအဖြတ်ဥပဒေ2020 Rohingya Genocide Determination Act of 2020ကိုဒီတက်မှတ်အတွင်း American Outlet တော်မှတင်သွင်းဖို့ရှိနေပါတယ်။ American ဆွေရောက်ကိုဖိအားပေးမဲ့ဒီဥပဒေကြောင့်လာမယ့်ကြာသပတေးနေ့ Outlet တော်စီဝေးမှာတင်သွင်းဖို့ရှိတယ်လို့ခန့်မှန်းထားကြောင်း Washington DC ချင်းစား International Campaign for the Rohingya အဖွဲ့အမှုဆောင်ချုပ်ကြားရမှု Simon Dalanis က VOA ကိုပြောပါတယ်။ဘုဒ္ဓဘာသာနဲ့ခေတ်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီဝေကုန်းနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရေမထောင်းပါ
This program has come to you from the Voice of America, Washington.